Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ် November 6ရက်စနေနေ့ညဘက် Radio ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇုံမိုးကြော်ပါခင်ဗျာဒီကနေ့အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ29 25 32နဲ့လိုင်းဒိုမီတာ190တို့ကနေဖမ်းယူနာတော်တာဆင်နိုင်သလို VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေတာဖြစ်ပါတယ
်မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆွမျက်မှာမှာ American သမ္မတလောင်းဒေါ်နယ်ထရမ့်ကိုလောက်ချံဖို့အတွက် IRS ကတာဝန်ပေးစီစဉ်ခဲ့သူတွေကိုတရားရေးဌာနကတရားစွဲလိုက်ပါတယ်တခါဒီအရှိန်နဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာအခုဆိုရင်35နှစ်ပြည့်သွားပါပြီ။မြမရေးမှဒီတရုတ်နိုင်ငံဝင်ရောက်ဆွတ်ဖက်နေတာကိုကန့်ကွက်တဲ့အနေနဲ့ဗြိတိန်ရောက်မြမရေးလှုပ်ရှားသူတွေဒီကနေ့တရုတ်တန်ရုံရှိမှဆန္ဒပြခဲ့ကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြီးညာပေးသွားပါမယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုရင်
ကိုမျက်စိရှိမှဖြစ်တာအကောင်ကြီးဆိုရင်ဘာဝင်တော့မှမသိပထမအကောင်ဝင်နေတယ်ကျွန်တော်နောက်ကြီးလိုက်တော့ကြီးပေါ့ဆိုဟာကိုလည်းအဲ့မှာပူနေတော့လေလမ်းဖြန့်ပြီးတော့တော်ပြီးတော့ပြန်မမယ်နေကြီးဒါထောက်ပတ်မှလည်းမလို့ကျွန်တော်ပေးမဆက်လေးတုံးပြီးတန်းစီရတာနေ့တစ်ပိုင်းတော့ခမင်းငဲထံပြီးတက်စီ
မြန်မာပြည်မှာစစ်ပွဲတွေကြောင့်အိုးအိမ်စွတ်ခွာထွက်ပြေးကြရတဲ့စစ်ပြေးဒုက္ခသည်တွေရဲ့အကြောင်းကိုတင်ပြထားတဲ့ဒုအတန်အစီအစဉ်ထဲမှာမကြာမီပဲအပြည့်အစုံကိုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလဲအားစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့နိုင်ငံရေးစီးပွားရေးကမ္ဘာရေးစတဲ့အကြောင်းအရာအစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုမဆုမြမုံနဲ့အတူကျွန်တော်ကတင်ပြပေးပါမယ်။
American သမ္မတရွေးကောက်ပွဲမှာအခုအနိုင်ရထားတဲ့ Donald Trump နဲ့ဒီလူသိများတဲ့ Iran တွေက American သတင်းနောက်တယောက်ကိုလှုပ်ကြံဖို့အတွက် Iran အစိုးရကစီစဉ်တာဝန်ပေးခဲ့တယ်လို့ American တရားရေးဌာနကပြောကြားလိုက်ပါတယ်။ဒီစီစဉ်မှုတွေအတွက် Afghan လူမျိုးတယောက်နဲ့ New York မှာနေသူ2ယောက်ကို American တရားရေးဌာနကတရားစွဲခဲ့ပါတယ်။ Iran မှာအင်အားရှိတဲ့ဒေါ်လာရေးတံပြန်အထူးတပ်က Trump ကိုလှုပ်ကြံဖို့အတွက် Afghan လူမျိုး Farhad Shakiri ကိုအောက်တိုဘာလတုန်းကငားရန်တာဝန်ပေးခဲ့တယ်လို့တရားရေးဌာနကပြောပါတယ်။လက်ရှိအီရန်မှာရှိနေတယ်လို့ယုံကြည်ရတဲ့အဲ့ဒီရှာခီရီကိုထရမ့်ကိုတတ်ဖို့အငားခံရတယ်ဆိုတာကိုဒီအမေရိကန်တရားရေးဥပဒေစိုးမိုးရေးအရာရှိတွေကိုသူကအသိပေးခဲ့တာပါ။2020ခုနှစ်တုန်းကအမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်အီရန်ဗိုလ်ချုပ်ကြီးကာဆမ်ဆိုလမာနီတေဆုံးခဲ့တာကိုလက်စားချေဖို့အတွက်အီရန်အထူးတပ်ကလှုပ်ရှားမှုကိုစီစဉ်တာဖြစ်တယ်လို့အမေရိကန်တရားရေးဌာနရဲ့ဆွဆွဲချက်မှာဖော်ပြထားပါတယ်။သမ္မတလောင်းထရမ့်မှာရွေးကောက်ပွဲစီယုံမဲဆွယ်စဉ်တုန်းကလည်းနှစ်ကြိမ်ပြစ်ခတ်လှုပ်ရှားဖို့စူးစမ်းခံခဲ့ရပါတယ်။အခုတော့အီရန်တပ်ကလှုပ်ရှားတပ်ဖြတ်ဖို့စီစဉ်မှုဖြစ်တယ်လို့တရားရေးဌာနကပြောပါတယ်။ဒီဖာဟတ်ရှာခီရီနဲ့အမှုတွဲတွေဖြစ်ကြတဲ့ကာလီဆယ်Rivera နဲ့ Jonathan Lonthodo ကိုလည်း New York ကအီရန်နယ်ဘွား American တူကိုတပ်ဖြတ်ဖို့စီစဉ်မှုနဲ့တရားစီတရားစွဲခဲ့ပါတယ်။သူတို့နှစ်ယောက်လုံးကိုတော့ New York မှာဖမ်းဆီးထားပါတယ်။အီရန်အစိုးရပေါ်ဝေဖန်တဲ့ American နိုင်ငံသားတွေအစိုးရခေါင်းဆောင်တွေသာမကအီရန်အတိုက်ခံတွေကိုပါပြစ်မှတ်ထားဖို့အီရန်ကပြောင်ပြောင်တင်းတင်းစူးစမ်းနေတာကိုဖော်ထုတ်နိုင်ခဲ့တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး Christopher Ray ကတောက်ချန်တွေကပြောကြားခဲ့ပါတယ်။ Trump ကိုလှုပ်ကြံဖို့အီရန်အစိုးရကခိုင်းစေတယ်ဆိုတဲ့ American ရဲ့ဆွဆွဲချက်ဟာလုံးဝအခြေအမြစ်မရှိဘူးလို့အီရန်နိုင်ငံသားရေးဌာနကဒီကနေ့စနေနေ့မှတုံ့ပြန်ခဲ့ပါတယ်။
စီအေကာလာကနှစ်ပေါင်း30နှစ်ပါအရှိန်နဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်ဒရိုင်းကြီးကိုဖြိုချနိုင်ခဲ့တာဒီကနေ့35နှစ်ပြည့်သွားပါပြီ။ကမ္ဘာပေါ်မှာဒီမိုကရေစီနဲ့လွတ်လပ်ခွင့်နဲ့ချင်းကျောက်ခံရချိန်မှာလွတ်လပ်မှုရဲ့ပြောက်ရွံ့တစ်ခုဖြစ်တဲ့ဘာလင်ဒရိုင်းကြီးကိုဖြိုပြနိုင်ခဲ့မှုရဲ့နှစ်ပတ်လည်အခမ်းအနားတွေကိုလည်းဂျာမနီမှာဒီကနေ့ကျင်းပပါတယ်။ယူကရိန်းစစ်ပွဲအပအဝင်ကမ္ဘာမှာဒီမိုကရေစီအားလျော့လာနေပြီးစိုးရိမ်မှုတွေကြားမှာလွတ်လပ်ခွင့်ကိုထိန်းသိမ်းကြဆိုတဲ့ခေါင်းစဉ်နဲ့ဒီနှစ်အထိတ်အမှတ်အခမ်းအနားတွေကိုကျင်းပတာဖြစ်ပါတယ်။လွတ်မြောက်မှုလိုလားတဲ့စံနမူနာထားစရာ1989ခုနှစ်ကဖြစ်ရပ်ကိုပေါ့ပေါ့တန်တန်တန်ပိုးမထားလို့မရဘူးလို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့ကပြောပါတယ်။ဂျာမနီမှာသုံးပါတီဖွဲ့စည်းထားတဲ့ညွန်ပေါင်းအစိုးရပြုတ်ပြတ်သွားခဲ့လို့အစိုးရအသစ်ပြန်ဖွဲ့ရမယ့်အခြေအနေကြောင့်ဒီမှာဝန်ကြီးချုပ်ကအခုလိုပြောကြတာဖြစ်ပါတယ်။ပြည်စည်းနေတဲ့ဘာလင်ဒရိုင်းကြီးရှေ့မှာကျင်းပတဲ့အခမ်းအနားကိုဂျာမနီသမ္မတ Frank Walker Smith နေရာက ဥဆောင် ကဲ့ ပြီး အရှေ့ ဂျာမနီ ကနေ လွတ်မြောက်ဖို့ အနောက် ဂျာမနီ ကို ကြိုးစား ထွက်ပြေးရင် တည်ဆုံး ကြသူ တွေ ကို ဂုဏ်ပြုခဲ့ပါတယ် ဒီ အခမ်းအနား ကို ကမ္ဘာ အနှံ့က ဒီမိုကရေစီ ရေး လှုပ်ရှားသူ တွေ ကလည်း ဖိတ်ကြားခဲ့သလို ရုရှား အစိုးရ ကို ဆန့်ကျင်တဲ့ Pussy Riot အမျိုးသမီး တေးဂီရာ အဖွဲ့ ပါဝင် ဖြော်ပြတဲ့ ဖြော်ပြပွဲ တွေ လည်း ကျင်းပပါတယ် 1989 ခု နှစ် November လ 9 ရက် နေ့ မှာ ဂျာမနီ နိုင်ငံ ကို နှစ် ပိုင်း ပိုင်းထားတဲ့ Berlin အုံတိုင်း ကြီး ကို ပြည်သူ အင်အား နဲ့ ဖြိုချခဲ့ပါတယ် Berlin လတိုင်း ကြီး ဖြိုချသွားခဲ့ပြီး တနေ့ အကြာမှာ အရှေ့ နဲ့ အနောက် ဂျာမနီ ပေါင်းစည်းနိုင်ခဲ့ပြီး အရှေ့ ဂျာမနီ ကို ဟုတ်ချုပ်ခဲ့တဲ့ Soviet ပြည်ထောင်စု လည်း တတိုင်း ကြီး ဖြိုနိုင်ခဲ့ပြီး 3 နှစ် နီးပါး အကြာမှာ ဖြိုကွဲသွားခဲ့ပါတယ်
မြန်မာ နိုင်ငံ ရေး မှာ ဒီ တရုတ် နိုင်ငံ ပါဝင် ဆွတ်ဖက်နေတာ ကို ကန့်ကွက် တဲ့ အနေ နဲ့ ဒီ ဗြိတိန် နိုင်ငံ မှာ ရောက် နေ ကြတဲ့ မြန်မာ အရေး လှုပ်ရှား သူ တွေ က လန်ဒန် မြို့တော် နဲ့ မန်ချက်စတာ မြို့တွေ မှာ ဒီ ကနေ့ ဆန္ဒ ပြခဲ့ ကြပါတယ် စစ်ကောင်စီ အကြီးအကဲ ကို တရုတ် ဝန်ကြီးချုပ် က ကုမင်း မြို့ မှာ လက်ခံ တွေ့ဆုံခဲ့တာ အပြင် စစ်ကောင်စီ ကျင်းပဖို့ ပြင်ဆင် နေတဲ့ ရွေးကောက်ပွဲကို တရုတ် အစိုးရ က ထောက်ခံ နေတာ နဲ့ စစ်တပ် ကို တိုက်ခိုက် နေတဲ့ တိုင်းရင်းသား အဖွဲ့ တွေ ကို ဖိအား ပေးပြီး တိုက်ပွဲ တွေ ရက်ခိုင်း နေတာ ကို ကန့်ကွက် တဲ့ အနေနဲ့ လန်ဒန် မြို့တော် က တရုတ် တပ်ရုံး နဲ့ မန်ချက်စတာ မြို့ က တရုတ် ကောင်စစ် ဝင်ရုံး တို့ ရှေ့ မှာ ဆန္ဒ ပြကြတာ ဖြစ်ပါတယ် မြန်မာ ပြည်သူ များ ရဲ့ ဆန္ဒ ဖြစ်တဲ့ ဒေါ်အောင်ဆန်း စုကြည် နဲ့ သမ္မတ အဝင်း မြင့် ကို ဒီ စစ်ကောင်စီ က ပြန်လွှတ် ပေးရေး ဖိအား ပေးဖို့ နဲ့ စစ်ကောင်စီ ကို နိုင်ငံ ရေး အရ အတိအမှန် မပြုဖို့ လက်နက် နဲ့ လေယာဉ် စီရီ ကို စစ်တပ်ကိုမရောင်းဖို့နဲ့ NUG အမျိုးသား ညညွေး အစိုးရ ဒီ တိုင်းရင်းသား တော်လှန်ရေး အဖွဲ့တွေ နဲ့ ပူးပေါင်း ဆောင်ရွက်ဖို့ အတွက် တရုတ် သမ္မတကို တောင်းဆိုတဲ့ အိတ်ဖွင့် ပေးစာကို လည်း မြမရေး လှှရှားသူတွေ လက်မှတ် ထိုးပြီးတော့ တရုတ် သမ္မတကြီးကို ပေးခဲ့တယ် လို့ ဆန္ဒ ပြပွဲ စီစဉ်သူတွေ က VOA မြန်မာ ပိုင်းကို ပြောပါတယ် ဒီနေ့ လန်ဒန် မြို့က တရုတ် တပ်ရုံး ရှေ့ နဲ့ မန်ချက်စတာ မြို့က တရုတ် ကောင်စစ် ဝင်ရုံး ရှေ့ တွေ မှာ ပြုလုပ်တဲ့ ဆန္ဒ ပြပွဲ တွေ မှာ တရုတ် အနေနဲ့ မြန်မာ နိုင်ငံ ရေးကို ဝင် မဆွတ် ဖို့ နဲ့ မြန်မာ နိုင်ငံ ရဲ့ အနာဂတ်ကို မြန်မာ ပြည်သူတွေ က သာ ပုံ ဖော် မှာ ဖြစ်တယ် ဆိုတာကို ဆန္ဒ ဖော် ထုတ် ခဲ့ ကြတယ် လို့ ပြောပါတယ် ရှင်
ပါကစ္စတန် နိုင်ငံ အနောက် တောင်ပိုင်းမှာရှိတဲ့ blue chee san ပြည်နယ်တဲ့ က lucy garden ဘူတာယုံ တစ်ခုမှာ အထက်ကန် ဘုံခွက် တိုက်ခတ်မှုကြောင့် လူ 26 ဦးထက် မနည်း သေဆုံးခဲ့ပြီး 60 ကျော် ဒဏ်ရာ ရခဲ့တယ်လို့ ရဲတပ်ဝက် တာဝန်ရှိသူတွေက ပြောဆိုပါတယ် ဒဏ်ရာ ရသူတွေထဲက 10 ယောက် လောက်ကတော့ စိုးရိမ်ရတဲ့ အခြေအနေ ဖြစ်တယ် လို့ ပြည်နယ် အစိုးရ ပြောရေးဆွေးခွင့်ရှိသူ ရတစ် rent က ပြောဆိုပါတယ် ပြည်နယ် မြို့တော် ကွာတရာ မှာ ယထာအလာ စောင့်နေကြတဲ့ လူ 100 လောက်မှာ လူ 100 လောက်ရှိတဲ့ လူအုပ် ထဲမှာ ပြင်းထန်တဲ့ ပောက်ကွဲမှု ဖြစ်ခဲ့တာ လို့ ပြည်내 ရဲတပ်ဖွဲ့ ERCG 2 ဖြစ်တဲ့ မိုဟာမက် ဘလိုချီက သတင်းတောက်တွေကို ပြောခဲ့ပါတယ် ရဲတပ်ဖွဲ့ နဲ့ စေယုံ တာဝန်ရှိသူ ပြောဆိုချက် အရ တေဆုံး ဒဏ်ရာ ရသူတွေရဲ့ တဝက် လောက်က ပါကစ္စတန် စစ်တပ်က တပ်ဖွဲ့ ဝင်နေ ဖြစ်တယ် လို့ သူတို့ကို အဓိက ပြစ်မှတ် ထား တိုက်ခိုက်တာ ဖြစ်နိုင်တယ် လို့ ပြောဆိုပါတယ် ဒီ ဘုံခွဲ တိုက်ခတ်မှုက သူတို့ရဲ့ လက်ချက် ဖြစ်တယ် လို့ အစွန်းရောက် ဘလူချီစတန် လွတ်မြောက်ရေး တပ်မတော် BLA က ထုတ်ပေါ်ဝန်ခံပြီး ပါကစ္စတန် တပ်ဖွဲ့တွေကို ပြစ်မှတ် ထား တိုက်ခိုက်ခဲ့တာ လို့ ဆိုပါတယ် တရင်တွေကို မဆူမြန်မွန်နဲ့ အတူ ပြောပြခဲ့တာပါ ခင်ဗျာ VO ရဲ့ စနေနေ့ညပဲ အတန်လွတ် စင်စစ်တင်ကို ဆက်လက် ထုတ်လွှင့်နေပါတယ် အခုတော့ တို့ အတန် ဒီမိုကရေစီ လူ့ခွင့်နဲ့ ခေပြန် ကဘာစားတဲ့ အပတ်စဉ် ကဏ္ဍတွေကို ဇက်တိုက် စတင် တင်ဆက်ပါရမယ် ပထမအဦးဆုံး တို့ အတန် အစီအစဉ်ကို တင်ဆက်ပါမယ် တိုက်ပွဲတွေကြောင့် နေအိမ်တွေ ဆွန့်ခွာပြီး ထွက်ပြေးနေရတဲ့ ပြည်တွင်း ဒုက္ခသည် အများစု တိုက်ပွဲတွေ ရပ်သွားချိန်မှာ ဘာကြောင့် အိမ်မ ပြန်နိုင်ကြသေးတာပါလဲ လိုက်ကော စီပေးကြောင့် တချို့ရဲ့ ကိုတွေ့ စပီးချ် ချောင်း တို့ရဲ့ ကိုရီ အခြေအနေတွေကို Frontier မြန်မာရဲ့ ဒို အတန် အစီအစဉ်မှာ တင်ပြထားပါတယ်
ပြန်တော့ ပြန်ချင်တာပေါ့ ပြန်လို့မှမရဘူး နော် အိမ်တော့ ပြန်သွားလဲ အိမ်ရှိ ဒီမှာရှိတော့မှာ
အဲ့မှာ ပစ္စည်းတွေကတော့ ရှိသမျှ ပစ္စည်းတွေ ဘီရိုတွေ ရှိုကစ်တွေ အကုန်လုံး သူတို့ပဲ ခိုးတာ တိုက်ပွဲပြိပခါတွေကြောင့်နေရဲဆွန့်ခွာပြေးရသူတွေအတွက်အိမ်ပြန်ခွေရနိုင်မယ်ဆိုရင်တော့ပျော်ရွှင်ကြရမှာပါ။ဩဂတ်လမှာစစ်ကောင်စီကတရားပြည်နယ်မြို့တော်လွန်ကော်မြို့ကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့နေရဲဆွန့်ခွာခဲ့ကြရတဲ့များစွာသောပြည်သူတွေတမမဟုတ်စစ်ပီးရှောင်တွေဟာသူတို့နေရက်ကိုဘာကြောင့်ပြန်မလာကြတာပါလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးန
Foundation Heron Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့လွတ်တန်းသတင်းထောက်ကရေးသားထားပြီးဒုအတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမတွင်လုံခြုံရေးအခြေအနေတွေကြောင့်နမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ပြောင်းလာတာရွှေ့လာတာက ဒုတိယအကြိမ်ပေါ့တစ်လေးလုံးလာအဲအဲ့ဒီအချိန်မှာစက်တလာတိုင်း27ရက်နေ့ပြတ်ထွက်လာတယ်အဲ့မှာသူတို့ကခြားနေတယ်မရှောင်လို့လည်းမရဘူးအိမ်ပြီးမှလာကြကြက်တွေတော့တင်းနေပြီတခါမှတော့ပြန်မရောက်တော့ဒီလိုပဲဟိုတချို့လေးစီသွားလာတာမေးကြည့်တော့ပေါ့အိမ်တော်ရှိသေးလားမရှိသေးလားဆိုမသိတော့ဘူးနော်မီးလောင်ရင်လည်းလောင်ပါလေမီးကဝင်ရှုပ်နေကြမှာတော့လောင်ကုန်တော့ပေါ့
ပြီးခဲ့တဲ့နှစ်ကစေဘေးရှောင်မဖြစ်ခင်အထိအသက်80အရွယ်ဦးတန်းအောင်ကသူ့ဘဝတစ်လျှောက်လုံးလွိုက်ကော်မြို့လေကနေမှနေထိုင်ခဲ့သူပါအခုတော့သူနဲ့သူ့မိသားစုဝင်တွေကဒီမော့ဆူကစေဘေးရှောင်စခန်းတစ်ခုမှနေထိုင်နေရပါတယ်ကင်နီအမျိုးသားကာကွယ်ရေးတပ်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့ဝင်တွေပြီးခဲ့တဲ့နှစ်နိုဝင်ဘာလက17/17စစ်စင်ရေးစတင်ချိန်မှာတခြားသူတွေလိုပဲသူလည်းထွက်ပြေးခဲ့ပါတယ်အဲ့ဒီစစ်စင်ရေးမှာပူပေါင်းတပ်ဖွဲ့ဝင်တွေကလွိုက်ကော်မြို့တဝက်လောက်ကိုသိမ်းယူနိုင်ခဲ့ပါတယ်။ဒါပေမဲ့လအနှဲငယ်အတွင်းမှာတော့စစ်တပ်ကကြီးမားတဲ့တံမြန်ထိုးစစ်တွေကိုလုပ်ခဲ့ပြီးမေလမှာတော့စစ်ပေးဆောင်ဒေသခံတွေကိုမြို့ကိုပြန်လာဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ဦးတန်းအောင်တို့တွေကလူအနှဲငယ်လောက်ပဲအိမ်ပြန်ရဲကြပါတယ်
။ပြန်လာတော့ပြန်ချင်တာပေါ့ပြန်လို့မှမရသေးဘူး။နော်အိမ်ကပြန်သွားလည်းအိမ်ရှိရင်မှရှိတော့မှာ။ပြန်လာနေပါဆိုလည်းဒီမှလည်းမပြောဘူးဒီပြန်သွားလို့ရှိရင်ဟုတ်လားဒီဘက်ကလေးတွေလည်းကြိုက်စီမှကြိုက်မယ်ဟုတ်လားသွားပြီးတော့ပြန်လာလို့လည်းတင်းစီမှတင်းမယ်အဲ့ဒီတဘောမျိုးတွေပြန်လို့ကိုမရဘူးမပြန်ရဲသေးဘူးပေါ့အဲ့လိုပဲဖြစ်ရတယ်ကောင်းစီကောက်မယ်ဆိုတော့ဘင်းနာလာကောက်မယ်ဟုတ်လားအိမ်မှာလည်းမီးလောက်ကိုရင်ဘာသာပဲစားတာမှရှိမှာမဟုတ်တော့ဘူး
ကြဲတော့စစ်ပေးဆောင်တွေကလွိုက်ကော်မှာရှိတဲ့နေအိမ်တွေကိုပြန်တဲ့အခါမှာအိမ်မီးရှို့ခံထားရတာတွေဖြက်စီးခံထားရတာတွေကိုတွေ့နိုင်ပါတယ်။သတင်းတွေအရဆိုရင်မြို့ရင်းမှာရှိတဲ့ရက်ွက်တော်တော်များများမှာကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေရှိတယ်လို့ဆိုပါတယ်။ပြီးတော့လုံခြုံရေးကလည်းအာမခံချက်ရှိမနေပါဘူး။မဆိုးဆိုးက2018ခုနှစ်မှာသူ့အမျိုးသားတည်ဆုံသွားပြီးကြတဲ့ကလေး9ယောက်နဲ့ရုန်းကန်နေရသူပါ။သူလည်းနိုဝင်ဘာလမှာလွိုက်ကော်ကနေစစ်ပေးဆောင်လာခဲ့ပါတယ်။ဒါပေမဲ့မကြာခဏဆိုသလိုအိမ်ရဲ့အခြေအနေကိုပြန်ကြည့်လေးရှိပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကတော့အိမ်ကိုပြန်ကြည့်ချိန်မှာသူ့အိမ်အနီးနားမှာတိုက်ပွဲဖြစ်ပွားနေပြီးအိမ်နီးချင်းကလေးတယောက်ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်
။ကိုမျက်စိရှိမှဖြစ်တာအကောင်လို့ဆိုရင်ဘာဝင်တော့မှမသိပထမအကောင်ဝင်နေတယ်ကျွန်တော်နောက်ကြည့်လိုက်တော့ကြည်ပေါင်းဆိုဟာကိုယ်ကအဲ့မှာပူပူတော့လေလမ်းဖြန့်ပြီးတော့တော်ပြီးတော့ပြန်တော့မှမင်းကြီးဘာထောက်ပတ်မှလည်းမလို့ကျွန်တော်ပေးမဆက်လေးတုံးနေပြီ။တန်းစီရကနေ့တစ်ပိုင်းတော့ခမင်းငန်းခံပြီးတော့စီ
စစ်တပ်ကမြို့ကိုပြန်လည်သိမ်းယူပြီးတဲ့အခါမှာတော့စစ်ပေးရှောင်တွေကိုနေအိမ်ပြန်လာဖို့တိုက်တွန်းခဲ့ပါတယ်။ပြန်လာသူတွေကိုစံစီနဲ့ငွေကြေးတွေပေးမယ်လို့ပြီးခဲ့တဲ့ဇွန်လကပြောကြားခဲ့ပါတယ်။တကယ်တမ်းလက်တွေ့မြေပြင်မှာတော့စံတပြည်ရဖို့အတွက်တောင်မှထောက်ခံစာအဆင့်ဆင့်တောင်းခံနေရပြီးတနေကုန်ဆောင်ဆိုင်တန်းစီမှရတယ်လို့ဆိုပါတယ်။လတော်ကြတိဘာမှမရတဲ့ဒေသခံတော်တော်များများလည်းရှိပါတယ်။ဒီသားကံတွေကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သူတို့ကသူတို့နာမည်ပေးထားတဲ့စစ်တပ်ကဗိုက်ကော်မျိုးကိုတည်ငြိမ်အေးချမ်းတဲ့ပုံစံမျိုးဖန်တီးပြီးပြည်သူတွေကိုမလုံးပေးပြီးလူသားတိုင်းအဖြစ်အသုံးချနိုင်မှုစူးစမ်းနေတယ်လို့ဆွဆွဲပါတယ်။ဩဂတ်စ်လမတိုင်ခင်အထိတော့စစ်တပ်ကမျိုးကိုအပြည့်အဝပြန်လည်မထိန်းချုပ်နိုင်သေးပါဘူး။မကြာသေးခင်ကတော့ကြားပြည်နယ်မှာရှိတဲ့ကောလိပ်နဲ့တပ်ကတူတွေကိုပြန်လည်ဖွင့်လှစ်တော့မယ်လို့အကြေညာထားပါတယ်။ဒါပေမဲ့ပြန်ဖွင့်နိုင်တဲ့အရေးအယောင်တော့မတွေ့သေးပါဘူး။အခုချိန်ထိလွိုက်ကော်မျိုးစုံမှာတိုက်ပွဲတွေကဆက်ဖြစ်နေတော့မှKNDF ရဲ့ဒေသဆိုင်ရာအရာရှိတယောက်ဖြစ်တဲ့မိုးဆက်ကတော့အရက်သားတွေဘေးကင်းစေဖို့အတွက်မြို့ထဲကိုပြန်မဝင်ကြဖို့အကြံပြုထားပါတယ်
။ဒီတကယ်မြေပြင်ရှင်တွေကိုတခြားဆောင်ဆောင်ပြီးမှဟိုဟိုယုံကြည်ဖို့ပထမဆုံးအနေနဲ့ပြောရှင်ပါမယ်။စစ်ကောင်စီကလက်ကငင်းရှမ်းတယ်မဟုတ်ပါဘူးလက်ကလောလောဆယ်တော့မငင်းရှမ်းတယ်ပါဘူး။ရက်တိုင်းကျွန်တော်တို့ဒီတော်လိုင်းရဲ့အဖွဲ့နဲ့ဒီစစ်ကောင်စီနဲ့အမြဲဟိုတိတိမှုရှိတယ်။ဒါ့အမှသူတို့ကငင်းရှမ်းပါတယ်ဒီထောက်ပံ့ကြေးပေးပါရဲ့ဆိုတော့သူတို့ရဲ့ဘန်ပြမှုတစ်ခုပဲနောက်ပြီးတော့ဒီပြည်သူထောက်ပံ့ကြေးပေးပါရဲ့ဆိုတာကလည်းလောကဖြစ်နိုင်တာမရှိပါဘူ
းပြည်သူတွေကနေအိမ်ကိုပြန်လာရင်တော့မှစစ်ကောင်စီရဲ့တာဝန်ရှိသူတွေကသူတို့ကိုလွယ်လွယ်ကူကူနေထိုင်လို့ရအောင်လုပ်မပေးထားကြပါဘူးစစ်ဆေးရေးဂိတ်တွေမှာစစ်ဆေးတာတွေရှိတယ်လို့မှတ်ပုံတင်အိမ်အောင်စုဇေယားတွေပြရတာတွေလည်းရှိပါတယ်မမိုးကလွိုက်ကော်ကနေစစ်ဘေးတကားမှမရှောင်ခဲ့တဲ့လူနည်းစုတွေကတယောက်ပါသူနဲ့သူ့အမျိုးသားကကုံစုံဆိုင်ဖွင့်ထားပါတယ်သူတို့ရက်ွက်မှာတော့ပြန်လာတဲ့သူများများဆဆမရှိဘူးလို့ဆိုပါတယ်
အဲ့ဘမှနေတဲ့ဟာကဘယ်နဲ့အိမ်မဲရှိမှလဲအများဆုံးစိတ်ဒါပေမဲ့လည်းတချို့လူတွေကအိမ်ကိုပြန်ကြည့်ရယ်စစ်သားတွေကပေးမကြည့်ဘူးပေးမနေဘူးဝင်လာရင်လည်းစစ်တယ်ဘာကိစ္စဝင်လာလဲဆိုပြီးစစ်တယ်ထွက်ရင်လည်းဘာကိစ္စထွက်တယ်သူတို့ကိုပြောပြီးမှထွက်ရတာ
တကယ်လို့စစ်ပေးဆောင်တွေပြန်လာခဲ့မယ်ဆိုရင်ရောဘလို့အခြေအနေမျိုးတွေကြုံတွေ့ရမှာပါလဲဒေတာရင်းအရာရှိတယောက်ရဲ့အဆိုရတော့လိုက်ကော်မာလူကြီး 9,000 လောက်ရှိတယ်လို့သိရပါတယ်။တိုက်ပွဲတွေကြောင့်တော်တော်များများကပျက်စီးနေပါပြီ။ပြီးခဲ့တဲ့လတွေတုန်းကတော့လူ 9,000 ဝန်းကျင်လောက်ပြန်လာနေကြပြီးပြန်လည်နေထိုင်သူအများစုကလည်းစစ်ကောင်စီရဲ့ဒေတာကုတ်ကဲမှုစစ်ဌာနချုပ်အခြေဆိုင်ရာစစ်သားမိသားစုဝင်တွေအများဆုံးနေထိုင်ကြတဲ့ရပ်ကွက်တွေမှာနေကြပါတယ်။ဒါ့အပြင်မကြသေးခင်ကမှဖြစ်ခဲ့တဲ့ရေကြီးရေလျှံမှုတွေကလည်းမြို့ကိုတော်တော်လေးထိခိုက်စေခဲ့ပါတယ်။မမိုးနဲ့ဒေသခံတော်တော်များများရဲ့ပြောပြချက်အရကတော့စစ်တပ်ပြန်လဲထိန်းချုပ်ပြီးကလေးကအိမ်တော်တော်များများကဖောက်ထွင်းလူရက်ခံထားရတယ်လို့ဆိုပါတယ
်။အဲ့မှာပစ္စည်းတွေကတော့ရှိသမျှပစ္စည်းတွေ၊ဘီရိုတွေ၊ရှိုကစ်တွေအကုန်လုံးသူတို့ပဲခိုးတာ။ညာ7နာရီဆိုရင်ဆိုင်ကယ်တန်တွေပဲကြားနေရတာ။မိကျူလည်းမကြံဘူး။တခိုးတွေဆေးသမားတွေလိုလိုတခိုးပုံစံမျိုးပါပဲအကုန်လုံး။အဲ့ခိုးတဲ့ဟာတောင်တွားမပြောရဲဘူး။
မဆူဆူကစစ်တပ်ကအိမ်ပြန်နေကြဖို့ပြောပြီးနောက်ပိုင်းအိမ်မှာပြန်နေပြီးအပြင်ကိုပြန်ထွက်ခဲ့တဲ့သူ့ရဲ့အိမ်နီးချင်းတယောက်နဲ့စကားပြောခဲ့ပါတယ
်။စိတ်ကူနေရတယ်။ညဆိုလည်းတူတူတိတ်တိတ်နေရတယ်။အဲ့လိုမျိုးဘီမတခုလက်ခိုးနေအောင်ပြောမပြောရဘူး။အထွက်ကြည့်ရင်ခိုးနေမှလည်းပြီးနေ။မထွက်ရင်အဲ့လိုတွေဖြစ်နေတယ်။နေစရာနေရာလည်းမရှိလို့တော့ပြန်လာရတာတဲ့။သူလည်းပြောနေပါ
မဆူဆူကတော့အခုလက်ရှိမှာဒီမော့ဆူမြို့နယ်ထဲမှာစေဘေးရှောင်းရင်ကြောဘိုးအိတ်ချုပ်တဲ့ဆိုင်လေးဖွင့်ထားပါရယ်ဆက်ချုပ်တာကျွမ်းကျင်သူမဟုတ်ပေမဲ့ရွေးချယ်စရာမရှိတာကြောင့်သူမလောက်ကင်နေရပါရယ်လွယ်ကောမှာနေထိုင်သူတွေကသူမမိသားစုလိုမျိုးပဲနေရာအသီးသီးကိုရောက်နေကြရပြီးပြန်နေဖို့ကလည်းလွယ်ကူမနေဘူးလို့ဆိုပါရယ
်ပြန်ချင်ရင်ပြန်နိုင်တချို့ဆိုလမ်းစည်းကောင်မရှိပြန်ဘူးလမ်းစည်းကောင်မရှိကြဘူးတချို့ရင်လည်းတယောက်တစ်နေရာစီကျွန်မတို့ကမှ၄ယောက်ရှိရတယ်အကုန်လုံးတယောက်တစ်နေရာစီအခါစဖုန်းနဲ့ချိန်ဆက်မရအဲ့လိုတွေဖြစ်တဲ့အကုန်ခက်ခဲနေကြတယ်ပေါ့နော်ခက်ခဲနေတဲ့အားလုံးလည်းပြီးစီချင်တာပြီးစီချင်တယ်အားလုံးလည်းနိုင်စီချင်တယ်ပြီးစီချင်နေပြီအဲ့လိုမျိုးလေးပေါ့နော်ဘာလို့ကိုယ့်ကိုယ့်အိမ်မှာကိုမျိုးကိုရွာနေမှာပြန်လောက်စားစီချင်တယ
်ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကထုတ်ပြန်ထားချက်အရကရားပြည်နယ်မှာစစ်ဘေးရှောင်ဥယေ 33,000 ကျော်ရှိပါတယ်အာနာသိမိကလေးကလူ 3,000 ကျော်လောက်ကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်တက်ခွန်စေဦးတန်းအောင်ကလည်းအဲ့ဒီတဲကတယောက်ပါချားစီပြီးရှောင်းနေလို့ပဲသူ့မှာမိသားစုရှိပြီးသူတို့တွေကဘယ်အချိန်မှပုံမှန်ဘဝကိုပြန်သွားနိုင်မယ်ဆိုတာကိုမသိကြသလိုခက်ခဲတဲ့ဘဝထဲမှာပဲပြိမိနေပါတယ
်ဘုရားမှာတော့ဆုတောင်းပါတယ်မိမိအိမ်မိချောင်းပြန်နေခြင်းတယ်ပြန်တော့လည်းဒီမိုးကတည်းကပြုတ်ပြီးပြန်ဆောင်နေမှရတယ်ဘာဖြစ်လို့လဲဆိုတော့ရှိရှိမှလည်းရှိမှာဟုတ်အများကြီးလောင်နေလို့ကိုယ်ရင်လည်းပါမှာဟုတ်
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူအခွင့်အရေးဆောင်ပါတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့တို့အတန် page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေရှင်။ဒီအစီအစဉ်ကိုလူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်။
ဒါကတော့စစ်ပြေဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြထားတဲ့ဒုအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးဒီမိုကရေစီနဲ့ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့ဘာမာ at ဥပဒေအရမြန်မာဒီမိုကရေစီအရေးအတွက်ဒေါ်လာ120တန်းအထောက်အပံ့ပေးဖို့တည်ပြုထားပါတယ်ဒီရန်ပုံငွေရာဂိုင်းတို့ဘလောက်အောက်ခြေကိုရောက်နိုင်ပါသလဲ NGO အဖွဲ့တွေမှာရန်ပုံငွေစီးတင်ပုံအကြောင်းEcoDoff အဖွဲ့ထူထောင်သူဦးဝင်းမျိုးသူကိုဥတ္တမောင်တန်းကမေးမြန်းထားတာကိုဒုတိယပိုင်းမှာတင်ပြလိုက်ပါတယ
်2024ခုနှစ်မတ်လတည်းလောက်မှာအမေရိကန်ထွက်တော်ကပြဋ္ဌာန်းခဲ့တဲ့ဘာမာ Act အတွက်ရမငွေချထားပြီးခဲ့ပါတယ်စစ်တပ်ရဲ့တိုက်ခိုက်မှုကလည်းရပ်သားပြီးကိုအကာအကွယ်ပေးရင်လူသားချင်းစာနာထောက်ထားမှုအကူပေးရင်မစစ်တပ်ကကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ ူမျိုးသုံးတပ်ဖြတ်မှုတားဆီးဆုံရဆစ်စရေးစစ်တပ်မထိတ်ချုပ်နိုင်တဲ့ဒေသတွေအတွက်ဒေသန္တရအုပ်ချုပ်ရေးနဲ့စစ်တပ်ကိုစွန့်ခွာခဲ့ကြတဲ့စစ်သားတွေကိုထောက်ပံ့ရေးအစီအစဉ်တွေမှာအဓိကအားဖြင့်သုံးမယ်လို့ဆိုပါတယ်အခုရမုံငွေစီးစင်မှုဒုတိယပိုင်းကိုဆက်လက်တင်ပြပါမယ်ပထမပိုင်းကိုအခုလိုအဆုံးသတ်ဖြစ်မှာ
pre project နဲ့ post project ခေါ်တာပေါ့ bro စီမံကိန်းစာရင်းနဲ့စီမံကိန်းပြီးရဲ့အဲ့အတွက်ကိုကျွန်တော်တို့က NGO တွေက management cost ဆိုတာကိုဒါဒီပေါ်မှာထည့်သွင်းလုပ်ဖို့လိုတယ
်ညာနှောင်းအဖြစ်ဆိုရင်ဘယ်လောက်လောက်ရှိတ
ယ်ညာနှောင်းအားဖြင့်ကတော့
အဲ့တော့ ဘယ်လောက်လဲဘယ်လောက်လဲဘယ်လောက်လောက်သူတို့လက်ခံထားကြညာတော့အပြင်ဒီ
လက်ရှိမှာကဒါကဟိုနိုင်ငံလိုက်နဲ့ဒေတာလိုက်ပေါ့မူတည်တယ်အကြမ်းပြင်းကတော့ဟိုတုန်းကပေါ့ဗျာဟိုတုန်းကဆိုတော့2000တဆယ်မတိုင်ခင်ရပေါ့ဗျာအဲ့တော့ဒီ management cost ဆိုပဲဒါ NGO တွေကခွင့်ထူးကန်နေနေယူလုပ်စားကြရဲပြောတော့ဒီဟာကိုတဖြည်းဖြည်းနည်းလောင်လို့တာပေါ့အရင်တော့ကျမ်းပြင်းကတော့12ရိုင်းလုံးပတ်လည်လောက်10ရိုင်းလုံးပတ်လည်လောက်ပေးကြရဲပေါ့တိုးတော့ဒီလိုတိုက်ခတ်မှုတွေများလာတဲ့အတွက်သူက9ရိုင်းလုံးလောက်ကိုပဲအခုမြန်မာနိုင်ငံမှာဆိုအလုံးစုံပေးခင်ဗျာ any NGO သူက 7% လောက်ပဲပေးတာမျိုးသူတို့လုတ်ကြတယ်ပေါ့เนาะချို့ဆို 5% လောက်ပဲပေးတာမျိုးတွေလုတ်ကြတယ်ဆိုတော့အဲ့တော့ controversy issue ဖြစ်လာတယ်သို့တော့ဆရာဆောင်းကတင်ပြလို့ပေါ့เนาะဒီ donor နေပြီးတော့ USAID ကနေတက်ရိုက်လာတဲ့ငွေကကျွန်တော်တို့ရှီကိုတက်ရိုက်ရောက်တာမဟုတ်ဘူးဂျာဒီကဒီငွေတွေကိုစနစ်တားလို့လို့စီမံခန့်ခွဲတဲ့အဖွဲ့တစ်ခုကိုသွားမယ်ဆိုသူ့အတွက် management ကုမ္ပဏီတွေကလည်းရှိနေတယ်ရှိပြန်တော့အဲ့ကုမ္ပဏီတွေတော့တွေ့အဲ့လိုလို့ပို့တဲ့ကြတော့ USAID လို့မှာသူတို့ရှီမှာကြိုပြီးတော့သူတို့ကဟိုဘယ်လိုခေါ်မလဲဟိုဘောင်ဝင်နဲ့ registrar NGO တွေနဲ့သူတို့ကအဲ့ဒီဟိုစီမံခန့်ခွဲမှုမှတ်ပုံတင်ရတယ်ပေါ့နော်အဲ့ဒါကို
ညောင်းတော့ဒီညောင်းငွေပထမဦးဆုံးစီမံခန့်ခွဲရတဲ့အဖွဲ့တွေကလည်းမှအမေရိကန်ဆိုအမေရိကန်အဖွဲ့တွေနဲ့ဥရောပအဖွဲ့တွေဖြစ်ချင်ဖြစ်တတ်တယ်ဘာလို့ဆိုသူတို့ကအမေရိကန်ဥပဒေတွေအမေရိကန်စံနှုန်းတွေဥရောပစံနှုန်းတွေနဲ့အညီလုတ်တက်ကြိုက်တတ်ပြီးနောက်ပြီးအဲ့ဒီအတွေ့အကြုံပတ်တန်းနဲ့အပြည့်အဝရှိတဲ့လူတွေကိုပေးတဲ့အတွက်ကြောင့်မလို့ဒီဗမာပြည်အတွက်ချထားလိုက်တယ်ဆိုရင်မလို့ခုနကဝင်းမျိုးသူပြောတယ်လို့ပဲဈေးကအဲ့ဒီလူတွေကဆက်မှဆက်ပါဈေးတွေတည်းတယ်ဝင်သွားတာ
ဟုတ်ပါရဲ့ဆရာဥမာဒီမှာဆိုရင် IRS ပေါ့ဗျာကျွန်တော်အခွန်ဌာနမှာတို့ကပြန်ရှင်းပြရမှာဒီ USAID ရဲ့သဘောတဘာဝကသူကပို့ပြီးတော့ management cost ပေးဖို့လက်မနှေးဘူးပေါ့နော်သို့တော်အဲ့သူ့ရဲ့နော်သူရဲ့ဟိုဘောင်ဝင်လို့ဖို့တွေပြင်ရတဲ့ NGO ကအမေရိကန်နိုင်ငံမှာခြေမဆိုင်တဲ့ NGO ဆိုလည်းမရဘူးသူရဲ့မူလ NGO ပေါ့သူကမပေးဘူးတော့မပြောဘူးတို့တော့ရောက်မလွယ်ဘူးအဲ့တော့အမေရိကန်နဲ့ခြေဆိုင်အမေရိကန် NGO တွေ corporation တွေပဲအဲဖြစ်မယ်
ဒီစီမံခန့်ခွဲခွင့်လိုရကြအ
ဲ့တော့ချိုးရတွေက 30-40% လောက်ဒီဖြစ်လာတော့ပြောစရာကြီးတွေဖြစ်တာပေါ့နော်အဲသူတို့က 30-40% ယူပြီးတော့ okay ဗမာပြည်အဖွဲ့လို NGO တခုမျိုးပေးမယ်ဆိုသူတို့ကလည်းသူတို့ကုန်ကြစေရှိတယ်လေကျွန်တော်ဆိုတာတင်ပြလို့ဆိုတော့အဲကုန်ကြစေမှာထက်တင်ခဲ့ကြကြတော့အဲ့တော့တရားပေးရင်အဲ့သူဆိုတာပြောတဲ့ဂျာကန်ဖွဲ့စည်းရဲ့သူ့ရဲ့ 30% နေရနေပြီးတော့ဒီဘက်က local ဖွဲ့စည်းကိုပေးမယ် 10% ကိုပေးပါလားတော့မဟုတ်သူကထပ်ဆောင်ပြီးဟိုဘက်တောင်းပါလားဆိုတဲ့ issue တွေကရှိလာပြန်ဟုတ်အဲ့တော့
ဒါကျွန်တော်လာကတွေကလည်းဒီနိုင်ငံရဲ့လာကတွေနဲ့စံနှုန်းတိုက်သွားတာဟုတ်ဘာဝန်ထမ်းနေရလဲများတော့အဖြစ်သူတို့နိုင်ငံကဝန်ထမ်းနေများကြ
ဟုတ်ပါတယ်ဟုတ်ပါတယ်သူတို့ရဲ့ general living cost နဲ့ quality ပေါ့ဗျာအဲသူတို့ကပြင်းပြင်းများတုံးလိုက်တာလေတုံးလိုက်တဲ့ဒေါ်လာတန်းဟာအကျိုးရှိ efficiency သွားဖို့ကို view ဆိုင်တဲ့ခါကျတော့ဟုတ်လားတကယ်တမ်းစစ်စစ်ပေါ့ပြန်တွေ့တဲ့ခါကျတော့ဟိုအပြားဝေဖန်နေလို့ပါပဲတရားမှာ40လောက်ပဲရတယ်เนาะ30လောက်ပဲရတယ်ဆိုတော့ချိုးကိစ္စတွေမှာဖြစ်ပါတယ်အဲ့ဒါကလည်းဟုတ်စီမံကိန်းညီရဲ့အနေထားမှာပေါ့ချိုးစီမံကိန်းညီကတော့ပစ္စည်းပေးတဲ့စီမံကိန်းညီကရှင်းတယ်လေအခုလိုပေါ့နော်ကျွန်တော်လူတွေဒုက္ခရောက်နေတဲ့ပေးမယ်စီပေးမယ်ဆိုတော့ကွဲပြီးပေးလိုက်တာရှင်းတယ်တိုးတော့ကျမ်းမာရေးစောင့်ရှောက်မှုပေးမယ်ပညာသင်ကြားရေးပေးမယ်ဆိုတဲ့ခါကျတော့အဲ့ဒီဝန်ထမ်းညီရဲ့ကုမ္ပဏီစီက management cost လား development cost လားဆိုရင်အငင်းပွားမှုကရှိပြန်ဟုတ်တယ်လေ
ဒီ
agriculture extension လို့ဟာမျိုးတွေပေါ့လူတွေကိုပညာပေးတဲ့ကိစ္စသူရဲ့ဒီစီမံကိန်းရဲ့ကုန်ကြမ်းစီအနေအထားကိုအကို service ပေးဝန်ဆောင်ကပေးတာဆိုတော့ဒီဝန်ဆောင်ကမှပေးနေတဲ့ကျွမ်းကျင်သူတွေကိုသူကပေးရတဲ့လစာပေါ့အဲ့ဒါကို management cost နဲ့ထွက်မယ်ဆိုရင်သူ့ရဲ့ရေခိုင်နှုန်းက 80-80 တွေဖြစ်ကုန်အောင်ဆိုတော့ဒီလိုရှုပ်ထွေးမှုတွေအငင်းပွားမှုတွေရှိတော့ဒါတွေကိုဟိုစစ်စစ်ငန်းငန်းနားမလဲခါကြမှာဝလုံးနဲ့တိမ်ပြီးတော့ရိုက်တာပေါ့ဗျာဆောင်းကပြောလို့ပါတရားပေးကွာအောက်ခြေကတော့လူကဘလောက်မှမရပါဘူးဆိုတော့အဲဒီလိုမျိုးတွေကလည်းဖြစ်ပါတယ်
ဟုတ်ပါလေကျွန်တော်တို့ဒီ
ဒီမှာလေတိုင်းနာတစ်ခုကြီးတော့လေလုံးဝပြည့်စုံလေမှန်မနေဘူးပေါ့ဗျာဒါလေးကိုကျွန်တော်ကအဓိကထောက်ပြချင်တာပါ
ဟုတ်ပါလေ ဟိုဥမာအဖြစ်ပကံပေါ့နော်ဒီမနိုင်ငံမှာရှေးဟောင်းအမွေနဲ့ UNESCO ရှေးဟောင်းအမွေနဲ့ဖြစ်နေတတ်ပါလိုက်ပြီးတော့ပကံကိုစီမံခန့်ခွဲဖို့ပေါ့စုံဖြစ်နေတတ်မှတ်ပြီးဝင်ကြေးပါညာယူမယ်စုံဖြစ်နေတတ်မှတ်ဖို့နိုင်ငံတကာပါလို့ဥမာအဖြစ်ကမ္ဘောဒီးယားကအင်ကောက်ဝက်ပါဆိုတာ UNESCO ကစီမံခန့်ခွဲပါတယ်ဆိုတော့အဲ့ဒီစီမံခန့်ခွဲချက်ကိုကျွန်တော်20ရာခိုင်နှုန်းဝန်းကျင်တောင်းပါတောင်းတဲ့အခါကိုကျွန်တော်သဘောမတူတဲ့အတွက်ကြောင့်နော်ကျွန်တော်တို့မြန်မာနိုင်ငံကတော့မပေးပါဘူး UNESCO အဲ့ဒီတော့မပေးပါဘူးဆိုတော့အဲ့တော့ကျွန်တော်တို့ကတခါဒေသခံကိုပေးတဲ့အခါကျဒေသခံရဲ့အကျင့်ပြတ်ခြားစားမှုတွေရှိတယ် quality နော်အည်သွေးမြောင်ထိမ့်သိမ့်နိုင်မလားဆိုတဲ့ပြဿနာရှိတယ်အစားရှိတဲ့ဖြစ်ပေါ့ဒီဟာတွေရဲ့ပြဿနာတွေကနောက်ဆက်တွဲပေါ့တော့အဲ့တော့ဒီဟာကခုနကဆရာဝင်းမျိုးသူဆွေးနွေးသွားသလိုပဲကျွန်တော်တို့နားလည်မှုပေါ့နော်ဒါဘလောက်အတိုင်းတာကသင့်တယ်လဲဆိုတဲ့မှာအငင်းခုံဖြစ်စရာတွေအများကြီးရှိပါတယ
်ဟိုလေဒေါ်ဆန်းစုကြည်လက်ထက်တုန်းကသူကဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားပွဲအချိန်ကြတိချတာကြီးရှိတယ်ဥမာဒီ donor fund တခုပါနော် management cost က30000နည်းမကျော်ဘူးဆိုရဲစီကံကျဲဒီ project ကိုစလုတ်တိုက်တဲ့အခါ appraise လုပ်တဲ့အခါပေါ့အကဲဖြတ်တဲ့အခါလက်ခံမဲ့ဒီနိုင်ငံမှာလို့အဲ30000နည်းဖြတ်တဲ့အခါကျတော့ဆောင်းလုံးကျမကြီး project ဒီပညာရေး project တွေကြာရင်လောကကန်ရတာတွေမလွယ်တော့ဘူးပေါ့နော်အဲ့လိုတွေအများကြီးဖြစ်တယ်ပေါ့နော်အဲ့တော့ဘာလို့လဲဆောင်းကပြောတဲ့ဒီ eight effectiveness ပေါ့တော့ပေးသမျှငွေထိထိရောက်ဖြည့်စီစီရေးမှာတစ်ခါလေကျတော့ဒီဟာကိုဟိုဒီ management principle cost ပေါ့နော်စင်းစားတဲ့နေရာမှာလိုအပ်ချက်တွေရှိခဲ့ကြတယ်။တုံးတဲ့နေရာမှာနော်နားလည်မှုတွေတင်းဆောင်တဲ့အခါကျတော့တကယ်လက်တွေမှာလည်းအလုံးမဖြစ်တာတွေရှိတယ်။ဒါကြောင့်ဒါကကျွန်တော်တို့ကဘယ်လိုပြောမလဲ။တည်ရသေးကြီးတော့တတ်မှတ်လို့မရဘူး။အနေထားအခြေအနေပေါ်မှာဒါမူတည်ပြီးတော့ပဲဒီကိစ္စကိုကြိုက်တွင်ဆောင်ရွက်ဖို့လိုတယ်လို့ဒါကတော့ကျွန်တော်အမြင်နဲ့ကျွန်တော်အတွေ့အကြုံမှာမူတည်အမြင်နဲ့ပဲကျွန်တော်ကဟိုဆွေးနွေးတာဖြစ်ပါတယ်ဖြစ်တယ်။နောက
်အမေရိကန် side back ကိုကြည့်တဲ့အခါကျတော့လည်းတွတ်တော်နဲ့ဆွေးရ
တယ
်သက်ဆံမှုနော်လွတ်တော်တခါ lobby တွေလို့ပြောတဲ့ corporate ရဲ့ကနေမှနော်စော်စီယုံသူတို့အကျိုးစီးပွားအတွက်စော်စီယုံနေတဲ့လူတွေအားလည်းရှိတယ်အောင်ဒီဟာဒီကလည်းခုနရမုံငွေပေါ်မှာတက်ရောက်မှုရှိနိုင်တယ
်ဒါကြောင့်ဘာမှအထွက်လာတော့သူတွေအတန်း130ပေးမယ်တန်း130ပေးဆိုတော့ကျွန်တော်ကရည်တယ်ပေါ့နော်ဘာလို့လဲဆိုတော့ USAID ကကမ္ဘာမှာ bureaucracy အများဆုံးအဖွဲ့အစည်းပေါ့နော်အဲ့တော့ဒါကိုတိုက်ရိုက်ဘာသူတို့ဘက်ကဒီဘက် transparency နဲ့ accountability ဆိုတာသူကဒါ bargaining လို့မရဘူးဘာလို့ဒါဈေးစစ်လို့ရတဲ့ကိစ္စမျိုးမဟုတ်ဘူးတိတိကျကျပဲဖြစ်ရမှာအဲ့ခါကျတော့ဘာတွေဖြစ်နေသူကဒါကိုတိတိကျကျပဲသူကလိုက်နာမှာနော် short ပေးမှာမဟုတ်ဘူးကျွန်တော်ကဒါမတတ်နိုင်လို့ညာတတ်မင်းဒါပြည့်မြောင်လို့မပြည့်နိုင်တော့ပေးနိုင်အေးပြည့်မြောင်မလုံးနိုင်ပြည့်မြောင်လုံးနိုင်သူရှိရနေမင်းခံခွဲပြီးယူကြဆိုတော့အဲ့တော့လက်တွေ့ကိုင်းနှမ်းမှာတကယ်လို့ရတာကြတော့အောက်ခြေမြပြင်မှာလုတ်တဲ့ကြွန့်ကျင်တဲ့ဒေတာဆိုင်ရာအဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မယ်။သို့တော့ဒီဘက်ကဒိုနာတွေရဲ့လိုအပ်ချက်ကိုပြည့်မြောင်ဆောင်ရွက်ပေးနိုင်တဲ့ကြတော့သူ့နိုင်ငံ NGO corporation တွေရပဲဖြစ်နေရမျိုးရှိမယ်။သူတို့ရဲ့စီကံနိုင်မဲ့ထိန်းတဲ့ခါကျတော့ဒီကွာဟချက်ဖြစ်သွားတော့ဖြစ်သွားတဲ့ခါကျတော့ကျွန်တော်ပြောများနေတော့ငါတို့ကကွာဂျာတရပဲခံနေရတာတကယ်လို့တော့ငါတို့ကခွာယူတော့သူတို့ကဆိုတော့ issue ရအများအားရှိနေတဲ့အတွက်localization လို့ခေါ်တဲ့ဒေတာခံတွေကိုလည်းဓာတ်နုခွင့်ရေးပေးဖို့ဆိုတဲ့ issue က USAID မှာတော်တော်ကြီးကြီးလောင်ဖြစ်လာတယ်။ဒါက NGO sector ကြီးတစ်ခုလုံးမှာဖြစ်နေတဲ့ drawback ပဲပေါ့ဗျာ။ drawback ကြီးဖြစ်။ဒါကြောင့်ဘလို့တစ်ဖက်က NGO ကအရေးကြီးတယ်။တစ်ဖက်ကအရေးကြီးတဲ့တွေ NGO ရဲ့ဂုံသူ့ရဲ့တန်ဖိုးထားမှုပေါ့။သူ့ရဲ့ flexible ပေါ့ဗျာ။ decentralized ဖြစ်တဲ့ဟာမပြောက်တော့အောင်ငကူအရေးသွေးမပြောက်ခဲနဲ့လောက်လန်အောင်ဘျူရိုကရက်နည်းနည်းနဲ့ဘယ်လိုလုပ်နိုင်မလဲဆိုတော့ကိစ္စ issue ဖြစ်တယ်။တော်သားတွေနဲ့တွားပြီးတော့เนาะဆွေးနွေးနေရမယ်ဆာဒီမှာလာပြီး training တွေတက်နေရတယ်ဘာ gender training တွေသူတို့ကမှလည်းအများကြီးပေါ့ဗျာ sexual harassment ဖြစ်အောင်ဆိုဘာတင်နှလုံးမယ်ဘယ်အားဆိုရင် harm reduction ပါတော့ဒီရမ
အများကြီးတော့ဒီ comment ချက်တွေရှိတာ
ဟုတ်တယ်တမတ်ချက်တွေဆိုတော့အောက်ကကွင်းလုပ်ငန်းကလည်းသူကွင်းလုပ်ငန်းထဲမှာလုပ်ရမယ့်အလုပ်တွေ60ရာခိုင်နှုန်းသောအချိန်တွေကဒီလိုမျိုးခက်ကွင်းပြင်နေရတဲ့အလုပ်တွေမှာပေးရတဲ့ခါကျတော့လေသူ့ရဲ့တိုက်ရိုက်ရွာသူရွာသားတွေနဲ့ထိတဲ့ဟာလာပြီးတော့ထ
ိဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုဝင်းမြတ်သူရေခုဆွေးနွေးသွားခဲ့တဲ့လူကတော့လော်လော့ဆယ်အမေရိကန်နိုင်ငံ George Washington တက်တူပါ SUPP ဖြစ်ရောက်ရှိနေပြီးဝင်းမြတ်သူဖြစ်ပါတယ်ကျွန်တော်တမောင်းနာပါ
ဒီမိုကရေစီလူ့အခွင့်အရေးခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ခဲ့တာ
ပါ။ VOA American တိုင်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရယူပါရှင်။
မင်္ဂလာပါ VOA American အတန်ရဲ့စနေနေ့ညဘက်အတန်နဲ့အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါရယ်အခုဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါအောင်မယ်အာရှနိုင်ငံရေးအစီအစဉ်မှာဆိုရင်တော့ American ရွေးကောက်ပွဲမှာသမ္မတ Donald Trump မနိုင်ရရှိခဲ့တဲ့အပေါ်တရုတ်သမ္မတရှီဂျင်ပင်အပါအဝင်အာရှတိုက်ကခေါင်းဆောင်တွေကကြိုဆိုခဲ့ကြပါတယ်ဒါပေမဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေအပြင်ကိုရီးယားကျွန်းဆွယ်ရေး Indo-Pacific လုံခြုံရေးIsrael Palestine ပဋိပက္ခတွေမှာအပြောင်းအလဲတွေရှိလာနိုင်မလားဆိုရယ်စိုးရိမ်ချက်တွေရှိပါတယ်ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်ပြီးခဲ့တဲ့နိုဝင်ဘာလ5ရက်နေ့က American သမ္မတရွေးကောက်ပွဲမှာသမ္မတဟောင်း Donald Trump အနိုင်ရသွားတဲ့အတွေ့တကြောပြန်သမ္မတဖြစ်လာမှာပါသမ္မတလောင်း Donald Trump နဲ့ Republican Party ရဲ့ American အကျိုးစီးပွားဦးစားပေးမူဝါဒအရာအာရှဒေသအတွင်းအပြောင်းအလဲတွေနဲ့ရိုက်ခတ်ချက်တွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။တရုတ်သမ္မတရှီဂျင်ပင်ကရွေးကောက်ပွဲအနိုင်ရသမ္မတလောင်းဒေါ်နယ်ထရန့်ကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။မတူညီမှုတွေကိုဖြေရှင်းပြီးအတူတကွလှုပ်ဆောင်နိုင်မဲ့အခြေအနေကိုဖန်တီးသွားဖို့တိုက်တွန်းပါတယ်။သမ္မတရှီဂျင်ပင်ရဲ့ပြောကြားချက်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်။
习近平主席已向美国当选总统特朗普致贺。习近平主席，
咱们习近平啊，咱们 Donald Trump 个七九公表来吧嘞。对用呢 ，American 家替代多姆的小差别，不帮上面那个咱们个超标吧嘞。也许对人呢，设想一下，那那个龙个就是这边，那个那个台湾也苗栗这里个坡上背来嘛嘞。人家说就先对比，那拍就是没设想一秒个苗栗嘛嘞。
ဒါပေမဲ့တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမှာကိုနိုင်ငံတကာကရောတရုတ်ဒေသခံပြည်သူတွေကလည်းစိုးရိမ်မှုရှိပါတယ်။ပီကင်းမြို့တော်မှာနေထိုင်တဲ့အစိုးရဝန်ထမ်းတအုပ်ဖြစ်တဲ့ကောင်ပင်ရှင်းကအခုလိုပြောပါတယ်
။ဒါထလန်ကိုကြားကွန်းစစ်နာတော့ပြီးဒီကဟာဒီစစ်ကြားကွန်းရောက်ခဲ့
တယ်။တမရထရန့်ကဂျင်းသည့်အခွန်နှုံးသားတွေတိုးမြင့်မှာပါ။ကုန်သွယ်ရေးစစ်ပွဲကိုထရန့်ကဆလာပါ။သူအာဏာပြန်ရလာရင်တရုတ်ကိုတက်တာခွင့်ပေးမှာမဟုတ်ပါဘူး။တရုတ်ပေါ်မှာကျင်းသည့်ရိုက်ခတ်မှုတွေရှိလာမှာပါတရုတ်ပြည်ရဲ့စီးပွားရေးအပြင်တရုတ်ပြည်သူတွေရဲ့လူနေမှုဘဝတွေပြပခီးသွားလာမှုတွေကိုပါရိုက်ခတ်လာမှာဖြစ်ပါတယ
်တမရလောင်းထရန့်မဲဆွယ်စီယုံစင်ကတရုတ်ကုန်ပစ္စည်းအလုံးကိုအခွန်60ရာခိုင်နှုန်းတိုးကောက်မယ်လို့ကတိပြုခဲ့ပါတယ်ဒီအတိုင်းသာအကောင့်အထည်ဖော်ခဲ့ရင်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးမှာအခြေအတင်ဖြစ်နိုင်စရာအကြောင်းရှိပါတယ်တောင်ကိုရီးယားသမ္မတယွန်ဆွတ်ယိုကလည်းသမ္မတလောင်းဒေါ်နယ်ထရန့်အနိုင်ရတာကိုဖုံးဆက်ပြီးဂုဏ်ပြုကြိုဆိုခဲ့ပါတယ်သမ္မတထရန့်အနိုင်ရလာတဲ့အတွေ့နှစ်နိုင်ငံဆက်ဆံရေးမှာမချောမွေ့တာတွေရှိလာနိုင်တယ်လို့အခဲကတချို့ကခန့်မှန်းပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုခံရတဲ့တောင်ကိုရီးယားဟာလုံခြုံရေးဆိုင်ရာကိစ္စတွေမှာအမေရိကန်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့မူဝါဒချမှတ်ထားပါတယ်ထရန့်သမ္မတဖြစ်လာရင်တောင်ကိုရီးယားလုံခြုံရေးအတွက်အမေရိကန်တပ်တွေချထားပေးရတဲ့အပေါ်ကိုရီးယားရဲ့ထက်ဝင်မှုကိုတိုးတောင်းနိုင်တယ်လို့ခန့်မှန်းထားပါတယ်2019ခုနှစ်ကသမ္မတထရန့်တာဝန်ယူစဉ်တုန်းကလည်းကုန်ကျစရိတ်အတွက်တောင်ကိုရီးယားဘက်က5ဘီလီယံဒေါ်လာတိုးပေးရမယ်လို့တောင်းဆိုခဲ့ပြုပါတယ်လက်ရှိသမ္မတဘိုင်ဒန်အစိုးရနဲ့သဘောတူညီချက်အရလာမယ့်2026ခုနှစ်မှာတောင်ကိုရီးယားကကုန်ကျစရိတ်ထက်ဝင်ငွေဒေါ်လာ1ဘီလီယံကျော်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ထရန့်ကသူသမ္မတဖြစ်လာရင်တစ်နှစ်ကို10ဘီလီယံအထိတိုးတောင်းမယ်လို့ပြောဆိုထားကြောင်း The Korean Times သတင်းကရေးသားထားပါတယ်။ပထမတစ်ကြိမ်သမ္မတထရန့်တာဝန်ယူစဉ်အတွင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအပါအဝင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့သမ္မတထရန့်တို့ထိပ်သီးဆွေးနွေးပွဲလုပ်ခဲ့ဘူးပါတယ်။ဒါကြောင့်မြောက်ကိုရီးယားနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့ဆက်ဆံရေးကိုလည်းစိတ်ဝင်စားနေကြပါတယ်။ထိုင်ဝမ်သမ္မတလိုက်ချင်းသေးကလည်းရွေးကောက်ပွဲအနိုင်ရတဲ့အပေါ်သမ္မတလောင်းထရန့်ကိုချီးကျူးဂုဏ်ပြုပါတယ်။ကာလရှိကြစွာတည်ရှိခဲ့တဲ့ထိုင်ဝမ်အမေရိကန်ဆက်ဆံရေးဆက်လက်ခိုင်မြဲမယ်လို့ယုံကြည်ကြောင်းဖော်ပြခဲ့ပါတယ်။သမ္မတထရန့်အနေနဲ့တရုတ်အပေါ်တင်းမာတဲ့မူဝါဒတွေရှိနိုင်ပြီးထိုင်ဝမ်ကိုဆက်လက်အကာအကွယ်ပေးသွားနိုင်တယ်လို့အခဲခတ်တွေကဆိုပါတယ်။ဒါပေမဲ့ထိုင်ဝမ်အနေနဲ့ကာကွယ်ရေးစည်းငွေကြေးအမြောက်အများသုံးဆွဲရလိမ့်မယ်လို့ခန့်မှန်းထားပါတယ်။သမ္မတလောင်းထရန့်ကလည်းထိုင်ဝမ်ကာကွယ်ရေးအတွက်ကုန်ကျစရိတ်တွေပေးရမယ်လို့ပြောဆိုထားပါတယ်။
Israel Palestine အရေးမှာတော့တမရထရန့်အနေနဲ့ Israel ဘက်ကအခိုင်အမာယက်တီချက်ကိုပြသထားပြီးဖြစ်တယ်လို့သူယခင်တမရတပ်တန်းအတွင်ဂျေရုဆလင်ကို Israel ရဲ့မြို့တော်အဖြစ်အသိမှတ်ပြုခဲ့ပြီး American တန်ရုံကိုဂျေရုဆလင်ကိုရွှေ့ခဲ့ပူပါတယ်။ဒါကြောင့်တမရထရန့်တက်လာရင် Israel ဘက်ကိုပုံမအားပေးထောက်ခံနိုင်တယ်လို့သုံးသပ်ချက်တွေရှိပါတယ်။စစ်တမ်းခံရတဲ့ဂါဇာက Palestine တူဖြစ်တဲ့ابو ကတော့အခုလိုပြောပါတယ
် بتوقع المرحله القادمه للشعب الفلسطيني انها تكون صعبه
တကြီးပြစီမှုတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာတွေကိုခံစားနေရတဲ့ပါလက်စတိုင်းတွေအနေနဲ့ဒီထက်ပိုပြီးတော့ဆိုးတဲ့အခြေအနေနဲ့ကြုံရနိုင်ပါတယ
်ဒါပေမဲ့လည်းတမရထရန့်ကစစ်ပွဲတွေကိုရပ်အောင်လုပ်ပေးမယ်လို့ကတိပေးထားပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းနယ်ပြင်ပိုင်ဆိုင်မှုပြဿနာကြောင့်တရုတ်နဲ့ထိတိုက်တိုးနေတဲ့ဖိလစ်ပိုင်ကတော့နှစ်နိုင်ငံစီရေးမဟာမိတ်စာချုပ်နဲ့အင်ဒိုပစိဖိတ်လုံခြုံရေးအတွက်အမေရိကန်ရဲ့ပံ့ပိုးကူညီမှုဟာအမေရိကန်လွှတ်တော်မှာ Republican ရော Democrat Party နှစ်ရပ်စလုံးကထောက်ခံချမှတ်ထားတာဖြစ်တဲ့အတွက်တမရထရန့်အစိုးရလက်ထက်မှာလည်းဆက်လက်ပြီးကောင်းမွန်နိုင်တယ်လို့ American ဆိုင်ရာဖိလစ်ပိုင်တန်အမတ်ကြီးကကြာတာပရင်းနေ့မှာပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြန်ပြလိုက်ပါမယ
်အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်ကျက်တော်အဖြူအနည်းအပါအဝင်တချို့လေယာထွက်ကုန်တွေအတွက်ပို့ကုန်ဝင်ငွေတဝက်ကိုစစ်ကောင်စီကတတ်မှတ်ထားတဲ့ငွေလဲနှုန်းတိုင်းလဲရမယ်လို့တတ်မှတ်လိုက်တဲ့အတွက်စိုက်ပျိုးတဲ့တောင်သူတွေအခက်ကြုံတွေ့ရုံနဲ့မကကုန်တယ်တွေနဲ့စားသုံးသူတွေပါရိုက်ခတ်မှုတွေဖြစ်ပေါ်လာပါတယ်ဒီလိုအကြောင်းအရာတွေအပြင်တပတ်အတွင်းသီးနှံဈေးနှုန်းတွေကို The Farmer Time Media ကစူးစီးတင်ပြပေးထားပါတယ်
မင်္ဂလာပါ။လေယာစီးဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစင်ယူရေးချစ်သူများရှင်လန်းချင်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးဝါသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျွန်မမီစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကြက်သွန်ဖြူကြက်သွန်နီအပါအဝင်ပုတ်ကုံပစ္စည်းခုနှစ်မျိုးကိုပုတ်ကုံရောင်းဝယ်လဲလှယ်ဖို့စစ်ကောင်စီကထပ်မံတတ်မှတ်လိုက်တယ်ဆိုတဲ့သတင်းနဲ့စကြပါမယ်။နဇက်ကုံတွေအားလုံးဒီပါရက်တက်နေချိန်မှာနဇက်ဂိတ်တွေကနေတင်ပို့မဲ့ကုန်ပစ္စည်းတချို့ရဲ့ပို့ကုန်ရငွေ25ရာခိုင်နှုန်းကိုဘဟုမှန်တတ်မှတ်စင်းနဲ့လဲလှယ်ပေးရမယ်လို့ကုံတွေဦးစီးဌာနကထုတ်ပြန်လိုက်တာဖြစ်ပါတယ်။ပြည်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်ထိုင်းဘင်္ဂလားဒေ့ရှ်အပါအဝင်နဇက်ကုံတွေဂိတ်အားလုံးဒီပါမှာကုန်သွယ်မှုမရှိသလောက်ဖြစ်နေချိန်အခုလိုကုန်ပစ္စည်းခုနှစ်မျိုးကိုပို့ကုန်ရငွေလဲလှယ်ဖို့ထပ်မံတတ်မှတ်လိုက်တာဟာကုံတွေရေးကဏ္ဍကိုပို့ပြီးရော့ကျသွားစေနိုင်တယ်လို့ကုံတွေတွေကသုံးသပ်ကြပါတယ်။အခုနိုဝင်ဘာလကစပြီးပဲမျိုးစုံကြက်သွန်အဖြူအနီတတိမျိုးစုံဝါကျိန်တတ်ထုနဲ့တတ်ထုရိုင်းအပါအဝင်အခြားတွင်းထွက်ပစ္စည်းတချို့ကိုနေဆက်ကနေတင်ပို့မယ်ဆိုရင်ရရှိလာတဲ့ပို့ကုန်ရငွေရဲ့25ရာခိုင်နှုန်းကိုဗဟုပံတတ်မှတ်ဈေးနဲ့ရောင်းချပေးရမှာဖြစ်ပါတယ်။2023ခုနှစ်ကလည်းမပဲပဲဒီစိန်ပဲစင်းကုန်ကလပဲပြောင်းမြေပဲရာဘာရေထွက်ပစ္စည်းတရိษံနဲ့တရိษံထွက်ပစ္စည်းဆန်နဲ့သကွဲကြံစတဲ့တီးနံတို့ရဲ့ပုတ်ကုန်ရငွေ25ရာခိုင်နှုန်းကိုလည်းဗဟုမံတတ်မှတ်ဈေးနဲ့ရောင်းချပေးရမယ်လို့တတ်မှတ်ခဲ့ပူပါတယ်တရုတ်ဟာ MNDAA ကိုကန့်တက်ထိန်းချုပ်ထားတဲ့လောက်ကင်မြို့နယ်တွေကရှင်းရွှေဟော်အပါအဝင်နေဆက်ကိတ်အများစုကိုအခုနှစ်ဩဂုတ်လကစလို့ပိတ်ထားခဲ့တာဖြစ်ပါတယ်ငွေဥဒေါ်လာရေးထိုးစစ်တွေရပ်တန့်မှုဖိအားပေးမှုတွေပြုလုပ်နေတဲ့အကြားကကချင်လွတ်မြောက်ရေးတပ်မတော် KIA ဘက်ကတောင်ဝါမျိုးကိုတင်ပိုက်လိုက်တာကြောင့် KIA ထိရောက်နေမြန်မာရှိတဲ့နေဆက်ကိတ်တွေအားလုံးကိုလည်းအော်တိုဘာ18ရက်ကစလို့တရုတ်ဘက်ကတစ်ဖက်သက်ပိတ်သိမ်းထားပါတယ်။မြန်မာဘက်ကိုလူသုံးကုန်လျှက်စစ်ဆောက်လုပ်ရင်းနဲ့စားသောက်ကုန်ပစ္စည်းတွေတင်သွင်းနေတဲ့နောက်ဆုံးလက်ကျန်မိုင်းလာတာလော့ဂိတ်နဲ့မူဆယ်နေဆက်ဘက်ကဂိတ်တွေကိုလည်းအော်တိုဘာ21နဲ့22ရက်ကစလို့တရုတ်ဘက်ကပိတ်သိမ်းလိုက်လို့နေဆက်ကုန်သွယ်ရေးကရပ်တန့်သလောက်ဖြစ်နေပြီလို့ကုန်သွယ်တွေကပြောဆိုထားပါတယ်။
ကျန်တဲ့ရန်ကိုကျန်တဲ့တိန်လုံးနဲ့ဈေးဖွဲ့ဝေယူတော့မယ်လို့တရားစိတ်တချို့ကထုတ်ပြန်လိုက်ပါတယ်။တရားစိတ်မြင့်တလာမှုနဲ့အတူမကြမီရောက်ရှိလာတော့မယ့်ကြံကြရာဒီမှာစိတ်ရောရောက်စီကျန်တဲ့ရန်ကိုကျန်တဲ့တိန်လုံးနဲ့ဝေယူတော့မယ်လို့ရှမ်းပြည်နယ်ရွှေညောင်မြို့ရှိမြပြည်တရားစိတ်ရောကထုတ်ပြန်လိုက်ပါတယ်။တောင်သူတွေအနေနဲ့ကြံကိုစိတ်ရောရောက်ပို့ပေးရမှာဖြစ်တဲ့အတွက်အလုပ်တမာ900ကနေတည်ယူပို့ဆောင်ရေးစရိတ်တွေပြန်လည်တုံ့ဆွဲရမှာဖြစ်တာကြောင့်ကျန်တဲ့တန်ကိုတတိယ5000ကျက်လောက်တောင်ရရှိမှာဖြစ်တယ်လို့ဆိုကြပါရစေ။မ မြန်မာနိုင်ငံမှာတရားစစ်ရုံပေါင်း20ကျော်ရှိပြီးမြောက်မြေတရားစစ်ရုံကကြံဖွဲ့စည်းကိုနိုဝင်ဘာလ2ရက်နေ့ကထုတ်ပြန်ခဲ့တာပဲဖြစ်ပါတယ်။တရားစစ်ရုံရဲ့ကြံဝင်ယူတဲ့အဖွဲ့စည်းဟာကြံကြိတ်ဝါနိုင်တဲ့တန်ချိတ်ပမာဏပေါ်လိုက်ပြီးကွန်ချောင်းမှုရှိတသားကြောင့်ကြံတဲ့တရားစစ်ရုံတွေကလည်းကြံတဲ့ဇီနုံတွေဆက်တိုက်ကျင်းညာလာပွဲရှိတယ်လို့တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကြံကြိတ်ဝါရသည့်တွင်မှာတော့တရားစစ်ရုံတွေဘက်ကစစ်ရုံရောက်ဈေးကျဉ်တန်းကို33,000ကနေ35,000ကျပ်ဈေးနဲ့သာဝယ်ယူခဲ့ကြတာပဲဖြစ်ပါတယ
်။တိနံမျိုးစုံများတင်သွင်းရမှာကန့်သက်ချက်တွေများလာလို့တရားမဝင်တင်သွင်းမှုနဲ့ဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်နေပါတယ်။ပြည်တွင်းမှာစိုက်ပျိုးနေတဲ့ဟင်းသီးဟင်းရွက်နဲ့တိနံအများစုရဲ့မျိုးစုံတွေကိုပြည်ပကနေတင်သွင်းနေရတာဖြစ်ပါတယ်။လက်တလုံးမှာစိုက်ပျိုးရေးဦးစီးဌာနကမျိုးစင်းနဲ့မျိုးစာတွင်အားစုတင်သွင်းခွင့်ဆိုင်ရာစီးမင်းတွေကိုတင်းကျပ်ကန့်သတ်ထားတာကြောင့်မျိုးစင်းအပါအဝင်စိုက်ပျိုးရေးတွင်အားစုတွေကိုတရားမဝင်တင်သွင်းမှုမြင်မာပြီးဈေးစမတန်မြင့်တက်မှုတွေလည်းဖြစ်ပေါ်နေပါတယ်။မျိုးစင်းတင်သွင်းခွင့်ပါမစ်ရရှိဖို့အချိန်3လနီးပါးလောက်ထိကြန့်ကြာတဲ့အတွက်စိုက်ပျိုးချိန်မီမျိုးစင်းမရရှိလို့မစိုက်ပျိုးနိုင်တော့တဲ့အခြေအနေတွေလည်းဖြစ်ပေါ်နေတယ်လို့တောင်သူတွေကပြောပါတယ်။
အဲ့မျိုးစစ်ကိုပြည်တော်ထုတ်မထုတ်ထုတ်လို့မရအောင်နိုင်ငံခြားပြင်တယ်အဲ့မျိုးစစ်ကိုတွဲဖို့အစိုးရကိုပါမစ်ပြင်တယ်ပါမစ်ကကြားမလာဘူးဒါပေမဲ့စိုက်ပျိုးရာကြီးကရောက်ပါမစ်ကကြားမလို့မျိုးစစ်ကတွဲလို့မရအောင်အဲ့ကျဘာလို့ကြားလဲနေသက်ကနေလေဘာလို့လဲခိုးတွင်းကအဲ့မှာမောင်ကိုသေးကကြီးဆိုးလာတော့ဆိုအားလာပြီးဖြစ်လာ
မျိုးစင်းနဲ့တွင်အားစုတွေကိုပြည်ပကနေတင်သွင်းဝင်ထောက်ခံချက်လျှောက်ထားရမှာစိုက်ပျိုးရေးမွေးမြူရေးနဲ့စစ်မြောင်းဝင်ကြီးဌာနလက်အောက်ခံစိုက်ပျိုးရေးဦးစီးဌာနမှာရှောက်ထားရမှာဖြစ်ပြီးမျိုးစစ်ဥပဒေဆိုင်ရာလုံထုံးလုံနီးပုံစံ17အရာအစိုးပြုလာစစ်စစ်တာကိုပဲအချိန်တလကျော်ကြာတယ်လို့ဆိုပါရယ်တောင်သူတွေအနေနဲ့အချိန်ကြီးစိုက်ပျိုးနိုင်ရတဲ့အတွက်တရားမဝင်လမ်းကြောင်းကနေတင်သွင်းလာတဲ့မျိုးစစ်တွေကိုဈေးကြီးပေးပြီးဝယ်ယူတုံးဆွဲနေရတယ်လို့မျိုးစစ်လုံလုံလောက်လောက်မရတဲ့ပြဿနာကိုလည်းတောင်သူတွေရင်ဆိုင်နေရပါတယ်ပြီးခဲ့တဲ့နှစ်ကငရုတ်မျိုးစစ်တထုပ်ကိုတပေါင်းကျက်ဝန်းကျင်ပေါက်ဈေးရှိရာကနေအခုနှစ်မှာတော့3,000ကျပ်ထိမြင့်တက်သွားပါတယ်။ဖရဲမျိုးစစ်ကလည်းအခုနှစ်မိုးဖရဲစိုက်ချိန်ဇူလိုင်လကတထုပ်ကို2,000ကျပ်လောက်ပေါက်ဈေးရှိရာကနေလက်ရှိမှာတော့တထုပ်ကို6,000ကျပ်လောက်ထိပေါက်ဈေးရှိနေပါတယ
်။ပြီးခဲ့တဲ့တစ်ကောက်ကမြို့ချိန်တုန်းကတော့ပြီးခဲ့တဲ့တစ်ကောက်မြို့ချိန်တုန်းကဆိုရင်တော့ဒီမှာကထုံပြီးရက်ပြီးနေပြီ။အဲမြို့မျိုးကဦးနေရမယ်ဒီနေ့ရမယ်နဲ့ရောက်မလာဘူး။အဲဒီမှာကကျွန်တော်တို့ကထုံပြီးရက်ပြီးပြီဗျာ။အဲ့လိုဖြစ်တယ်။နောက်ဆုံးကျတော့ပါလို့လည်းရလဲဆိုတော့ရတဲ့မျိုးဝယ်ဆက်ရတော့တာပေါ့ဗျာဒါပေမဲ့စိုက်ချင်တာကအာမှုမျိုးစိုက်လိုက်ရတာကကြောက်စိမ့်အဲ့လိုဖြစ်သွားတယ်ဈေးကလည်းပစ္စည်းကတော့3,000ထိပေးဝယ်လိုက်ရတယ်ဒါတောင်မှမျိုးသေးထုတ်လုံလုံလောက်လောက်ဝယ်မရလို့တချို့တွေဆိုရင်စိုက်ချင်းပြီးမစိုက်လိုက်ကြဘူးကျွန်တော်တောင်သူတွေနဲ့နာတာပေါ့ဗျာ
2023ခုနှစ်ကငရုတ်တွေကစိုက်ပြိုးရမှာမျိုးစစ်ပိုးသက်ဆင်းနဲ့မြေဩဇာဘုအပါအဝင်စိုက်ပျိုးစရိတ်ကြက်6သိန်းကနေ9သိန်းကျပ်ဝန်းကျင်အထိကုန်ကျခဲ့ပြီးအခု2024ခုနှစ်မှာတော့မြေုတ်တရေကကို15သိန်းကနေ7သိန်း20လောက်ထိမြင့်တက်သွားပါတယ်။အလားတူပြီးခဲ့တဲ့နှစ်ကဖရဲတရေကကိုစိုက်ပျိုးစရိတ်ကြက်25သိန်းဝန်းကျင်သာကုန်ကျခဲ့ပြီးအခုနှစ်မှာတော့ဖရဲတရေကစိုက်ပျိုးစရိတ်က7သိန်း80လောက်ထိမြင့်တက်သွားတယ်လို့ဖရဲစိုက်တောင်သူတွေကပြောဆိုကြပါတယ်။ပြည်တွင်းစစ်ကောင်မှာတရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံထုတ်မျိုးစစ်နဲ့တရားသူတွေကိုအဓိကဝယ်ယူတုံးပြနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစလို့စစ်ကောင်စီဒုတိယဥက္ကဋ္ဌဒုဗိုလ်ချုပ်ဦးကြီးစိုးဝင်းရဲ့အမိန်ပေးမှုကြောင့်စိုက်ပျိုးရေးတရားသူအယောင်ဆိုင်တွေအပါအဝင်ကုန်းဆောင်ဆိုင်တွေနဲ့ဂိုဒေါင်တွေကတရုတ်နဲ့ထိုင်းနိုင်ငံတို့ပစ္စည်းတွေကိုတရားမဝင်တင်သွင်းခြင်းရှိမရှိစစ်ဆေးဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ကုန်းစီပြက်လက်မှုနဲ့ဈေးစမတန်ကြီးမြင့်မှုတွေထပ်မံဖြစ်ပေါ်လာတာဖြစ်တယ်လို့ကုန်းတွေတွေနဲ့တောင်သူတွေကပြောဆိုထားပါတယ်။
အခုဆက်ပြီးအောင်တော်ဝါလ30ရင်းနေကနေနေဝီဘာလ6ရင်းနေထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနန်စီနော်တွေကိုပြောပြပေးချင်ပါတယ်။ဒေါ်လာစီနဲ့တူအိန္ဒိယပို့ကုန်ဘယ်ရီဖြစ်တဲ့မက်ပင်နဲ့ပဲစင်ကဈေးကျဆင်းနေပြီးစပိုးချောင်းတီးနဲ့ဖြစ်တဲ့ကျက်တူဖြူကတော့ပစ္စည်းဝင်နေလို့ဈေးမြင့်တက်နေပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာတော့မက်ပင်ဈေးဆက်တိုက်ကျဆင်းနေပါတယ်။ပြီးခဲ့တဲ့အောင်တိုဘာလ29ရက်နေ့ကမက်ပေတရင်ကို38,500ကျပ်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ5ရက်နေ့မှာတော့တရင်ကို36,800ကျပ်ကျဆင်းသွားတာကိုတွေ့ရပါတယ်။တပတ်အတွင်းတရင်ကို7,000လောက်ကျဆင်းသွားတာဖြစ်ပါတယ်။စ
ဈေးကွက်ထဲကိုမပင်ဝင်နေနေသလိုအိန္ဒိယရဲ့ဝင်ယူမှုကလည်းကျဆင်းနေရကြောင်းဈေးကျဆင်းနေရဖြစ်တယ်လို့ကုန်သေးတွေကတုံ့တက်ကြပါတယ်။ပဲစင်းကုန်နေကလည်းဈေးစရိုက်ကျဆင်းနေပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာအော်တိုဘတ်20ရက်နေ့ကပဲစင်းကုန်ရက်အားစီတန်းကို50နှစ်သိန်းကျော်လောက်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ9ရက်နေ့မှာတော့တန်းကို7သိန်း40လောက်ထိကျဆင်းသွားတာကိုတွေ့ရပါ
Suppose young teen if she did jet to Puaro, the Obega Yopin doing about winning any ajang. Amusan like to Baida who, Nayacha won't you see me that to a bari. Young of Yena goes it I go, I'll be Muga, we all get a jet to Puriga, no Imalanga any maro, the Baida who, and I don't see the town don't hang Ayagani, and me don't see the town chatang Ayaja lauti bouncy shinia go to Yavari. A good and said Pitari Tina Zinoriga, a chain in the only Murishin Ivarishin.
Lea Siwa de Demia season Pimara, Udu Yadine, Nagagaba season was selected in Sapame. Gaba to one longa, a pin music, don't they jaw. You don't piagwe may be in a insania, Peter Tabawa, but winching, tending South Shawi, Nangaga, Pue, IUCN, Gabiobare. Yet the Joyo Shine, Joyo met Tadawari do, you don't piagwe, Nigi Shine day. Trace and music, ye a dread te. A pin music, ye a dreka. Nasamaga po miare lule suit habare, Uruyadine, Nagagaba, Sisima, Nalanga, Timbia Tabare.
Gavati, a solo, Dinza, Kovajare, Brazinaga, Amazon, Amazing, Tito, Gile, Muncha, Niavilo, Tabawa, Bonchin, Tainting, Sanshavye, Abibisanya, Puepite, IUCN, Gapiovare. A big music to ye, Kaba the Wanga, take Bampina Shimon, Town at Giro, Bowen, Tutitana Pew, Dushi, Tara Rigo, IUCN Yabadamazo, Global Tree Assessment, Sien Kazama Popia, Taraba. A big new yeshin, the Naimo Chinega, Soinzia, Gauna Bilo, IUCN Apuega, Craig Hilton, Tilaga, Biobare.
We have assessed the status of the majority of the world's tree species.
Kabarawanga Adiga upin music bong lidang contrala go channel lila sense kidaba. Aidama music tonguma taku damamho a bin music bong tonza shi yagai nonga no don't piaukweme bina chungliara twigabare. Da non soin ya comare. Tipini ha gabadia giabida sunnit twat mashiva pit yariba. Ludari bawen giabida sunniji selection than yet ye asasa yashi ye kolonzea appear tipini gobe adiga artaniabare.
ကမ္ဘာလမ်းငွေရေနဲ့နိုက်ထရိုဂျင်ဓာတ်ငွေလေပတ်မှုတန်စရာအတွက်လည်းတစ်ပင်တွေမရှိလို့မဖြစ်ပါဘူး။နိုင်ငံပေါင်း190နိုင်ငံကတစ်ပင်မျိုးစိတ်တွေအခုလိုမျိုးတုံးပြောက်ကွယ်မဲ့အနေနဲ့ကြုံနေရတာလည်းဖြစ်ပါတယ်။ကမ္ဘာမှာတစ်ပင်တတော်အများဆုံးရှိရာတောင်အမေရိကတိုက်ကတစ်ပင်ပေါင်း25ရာခိုင်နှုန်းလောက်မျိုးတုံးပြောက်ကွယ်နဲ့ပေးနေရင်ဆိုင်နေရပြီလို့လည်း IUCN ကပြောပါတယ်။တစ်ပင်တွေနည်းတဲ့အာဖရိကတိုင်းမှာလည်းလက်ရှိပေါရောက်နေတဲ့အပင်40ငါးရာခိုင်နှုန်းလောက်တို့လည်းအလားတူပေးအန္တရာယ်နဲ့ရင်ဆိုင်နေရတာပါ။
So the biggest threat to trees around the world is deforestation, loss of habitat to expanding agriculture,
both ကမ္ဘာတဝန်းလုံးကအပင်တွေခုလိုဘေးအန္တရာယ်ကြုံနေရတဲ့အဓိကအကြောင်းရင်းတွေကတော်တော်ပြုံးနေတာ။စိုက်ပျိုးမှုခြေထွေတဲ့အတွက်တော်ရိုင်းတွေးဆန်တွေပျောက်ကွယ်လာတာအပြင်စိုက်ခင်းတွေကြောင့်ရောစကြန့်မြေအဖြစ်အသုံးချနေတာကြောင့်လည်းပါပါတယ်
IUCNအဖွဲ့ရဲ့မျိုးတုံးပြောက်ွယ်နိုင်ခြေရှိတဲ့စီးရင်ရက်လစ်ထဲမှာအပင်မျိုးစိတ်ပေါင်းစုံလို့ရတဲ့နမိကနှစ်ဆယ်ငါးရာခိုင်နှုန်းကျော်ပါဝင်နေပါတယ်။တစ်ပင်တွေအခုလိုပျက်စီးမဲ့ဘေးအန္တရာယ်နဲ့ကြုံရရတာဘလောက်ကြာပြီလဲ။ဘယ်ကနေစဖြစ်တာလဲဆိုတာအတိအကျမသိနိုင်တဲ့အတွက်အခြေအနေကအလွန်စိုးရင်စရာကောင်းတယ်လို့လဲခရစ်ကပြောပါတယ်။ UNESCO ရဲ့ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေအရေးတကြီးလုပ်ဖို့လဲတိုက်တွန်းပါတယ်။ UNESCO ရဲ့ထိန်းသိမ်းရမယ့်အမွေအနှစ်အစည်းအဝေး၊ပရိတ်နိုင်ငံက Q တော်ဝင်ရုပ်ခပေတာဥယင်ကတော့အဲ့ဒီလိုမျိုးတုံးပြောက်ွယ်နိုင်ခြေရှိနေတဲ့အပင်တွေကိုအထူးပြုစုစောင့်ရှောက်ထားတာပါ။ကျွမ်းကျင်ပညာရှင်တွေအများအပြားနဲ့အပင်တွေကိုပြုစုထိန်းသိမ်းထားတဲ့ဂျာကပဲတချို့အပင်တွေဆက်ပြီးရှင်းနိုင
ည်းအတော်ပြောင်းလဲလာတာကိုတွေ့ရပါတယ်။ဒီမှာထိန်းသိမ်းစောင့်ရှောက်ထားတဲ့အပင်တွေမနှဲရှင်အောင်လုကင်နေရပါတယ်။
2022ခုနှစ်တုန်းကမိုးကောင်ရေရှားမှုမှာ Q ရုပ်ကဗေဒဥယျာဉ်ထက်ကအပင်ပေါင်း400လောက်သေဆုံးခဲ့ရတာပါမိုးကောင်ရေရှားမှုကအခုထိတက်ရောက်မှုရှိနေသေးတဲ့အတွက်အပင်တွေထပ်ပြီးသေဆုံးမယ်လို့လည်းမျှော်လင့်ရပါတယ် Sang Upao Yadi Pite, Auto Bala, Temarang, Shadi Uduga, Punwini, Adre, Apinu Tapiro, Tikayame, Chinile, Chinevare.
Primarily led by climate. Our climate is changing really rapidly, and the trees are slow growing.
Apin Music, Tikayare, Pima, Changingaro, Yadi Uru, Jangle, Lara Jauba, Genoria, Yadi Uru, Amyan, Jangle, Lanibare. Apin Ea, the Wawa Ziwa, Pissinga, Pivijin, Jangle, Tajara, Muba. Dajau Amyan Pionlane de Yadi Urune Lailioni to Pio. A Bene Mene me Lainiara Pipare.
Ayu Cienye, a Bimyasaya, a Sin Kanzaba Chiniga, Soinzia Gongle, Suemelo, Muron Piaque, Ninety Shida, Bimuse Bound, the Town Chowtown, Lea, Nasanga Kuzalong, Songshon Layabi, Swear the Borom Hopau. A Sin Kanza, Pusuyama Bowen Kere, Q Yokabida, Uyinga, Tipan Pinyashin, Emily Beach got a Kulo Shimpiabare.
So I think the most important thing about this collection of data is that now we can use it to make sure that we don't see any tree
extinction. Tomorrow, Sedan, you need a galadu, my way. Any little bit with long one, you don't talk with the dog. Sir, be your beautiful tainting at the chorus, she barry. Kayabida snit with young Chongong Pioso, Lishi Jabemelo, Eddie Snitjiga, music to Kuchinzi dying, and she paragole, Junchin the riga, Taupia barry. Pelu music driga, Pelupi, and Yenet Joni Yadale. Kaba pe yaka, pe pin music driga, a mian song, tainting some shapo, Luane de Lesuragole, Pinya Shinet, Dushi Taraba.
ဒါကြောင့်လဲအပင်တွေထပ်ပြီးတော့မဆုံးရှုံးရအောင်အမြန်ဆုံးဆောင်ရွက်နိုင်မယ်ဆိုရင်တော့ပျက်စီးဆုံးရှုံးမှုနဲ့အောင်ဆောင်ရွက်လို့ရပါသေးတယ်လို့လဲပညာရှင်တွေကထောက်ပြကြပါတယ်။ကျွန်မနှောင်းလာပါ။ဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်အပြီးမှာတော့သတင်းတွေကတုဒအစီအစဉ်ကိုဆက်ပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာသမ္မတဒုတိယသမ္မတအထက်လွှတ်တော်နဲ့အောက်လွှတ်တော်ကိုစားပြုအမှတ်တွေဖြ ါပါတယ
်ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကပြုလုပ်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Republican Party ကနေသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့သမ္မတဟောင်းတဦးလည်းဖြစ်သမ္မတလောင်းတဦးလည်းဖြစ်တဲ့ Donald Trump အနိုင်ရရှိခဲ့တာကြောင့်သူဟာ American ပြည်အောင်စုရဲ့48ရောင်မြောက်သမ္မတဖြစ်လာတော့မှာပါအမေရိကန်ပြည်အောင်စုမှာသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ကြမယ်ဆိုရင်တော့အခြေခံဥပဒေထဲမှာသမ္မတအရွေးခံမဲ့သူတွေအတွေ့ကိုက်ညီရမယ်အချက်3ချက်ပဲပြဋ္ဌာန်းထားပါတယ်ပထမအချက်ကအနည်းဆုံးအသက်35နှစ်ပြည့်ပြီးသူဖြစ်ရပါမယ်ဒုတိယအချက်ကတော့အမေရိကန်ပြည်အောင်စုမှာမွေးဖွားသူဖြစ်ရမှာပါတတိယအချက်ကတော့နိုင်ငံအတွင်းမှာအနည်းဆုံး14နှစ်နေထိုင်သူဖြစ်ရပါမယ်ဒီအချက်သုံးချက်နဲ့ကိုက်ညီတယ်ဆိုရင်မိဘမျိုးရိုးကဘယ်လိုຫນွယ်ဘွားကပဲဆင်းသက်ခဲ့တဲ့သူဖြစ်ဖြစ်ဝင်ရောက်ရှင်ပြိုင်အရွေးခံခွင့်ရှိပါတယ
် It's not the American way
Donald Trump နဲ့ရှင်ပြိုင်အရွေးခံခဲ့တဲ့လက်ရှိဒုသမ္မတ Kamala Harris ရဲ့မိဘတွေကိုကြည့်မယ်ဆိုရင်ဖခင်ကဂျမေကန်နွယ်ဘွားဖြစ်ပြီးမိခင်ဖြစ်သူကအိန္ဒိယနွယ်ဘွားတွေဖြစ်ကြပါတယ်။ဒါအပြင်သမ္မတအရွေးခံမဲ့သူကပဲ American ပြည်အောင်စုမှာမွေးဖွားသူဖြစ်ရမှာဖြစ်ပြီး First Lady လို့ခေါ်ဝေါ်ကြတဲ့သမ္မတကတော့ဖြစ်လာမဲ့သူတွေကတော့ American ပြည်အောင်စုမှာမွေးဖွားသူမဖြစ်လဲရပါတယ်။အခုအရွေးခံခဲ့တဲ့သမ္မတဟောင်းလည်းဖြစ်သမ္မတလောင်းလည်းဖြစ်တဲ့ Donald Trump ရဲ့ဇနီး Melania Trump ဟာတချိန်က Yugoslavia လို့ခေါ်တဲ့ Slovenia နိုင်ငံမှာမွေးဖွားသူဖြစ်ပါတယ်။1996ခုနှစ်26နှစ်အရွယ်မှာ American ပြည်ထောင်စု New York မြို့ကိုပြောင်းရွှေ့နေထိုင်ခဲ့ပြီး10နှစ်အကြာမှာ American နိုင်ငံသားဖြစ်ခဲ့တာပါ။American သမ္မတကတော့ First Lady တွေအားလုံးထဲမှာအခုချိန်ထိတော့ American ပြည်အောင်စုမှာမမွေးဖွားတဲ့ First Lady အဖြစ် Melania Trump တူပဲရှိပါသေးတယ်။
an honor to be here.
American ပြည်အောင်စုရဲ့ဒုတိယသမ္မတတွေဟာလည်းသမ္မတတွေလိုပဲအနည်းဆုံး35နှစ်ပြည့်ပြည့်သူဖြစ်ရပါမယ်။ American ပြည်အောင်စုမှာမွေးဖွားရမယ်။နိုင်ငံတွင်းမှာအနည်းဆုံး14နှစ်နေထိုင်ရသူဖြစ်ရမယ်ဆိုတဲ့အချက်၃ချက်နဲ့ကိုင်ညီကြဖို့လိုပါတယ်။ American ပြည်အောင်စုရဲ့စီနေလို့ခေါ်တဲ့အထက်လွှတ်တော်မှာစီနေတာလို့ခေါ်တဲ့အထက်လွှတ်တော်အမတ်အဖြစ်အရွေးခံမဲ့သူတယောက်အနေနဲ့ကိုက်ညီရမယ့်အချက်ကလည်းအခြေခံဥပဒေအရ၃ချက်ပဲရှိတာပါပထမအချက်ကအရွေးခံမဲ့သူဟာအနည်းဆုံးအသက်30ပြည့်ပြည့်သူဖြစ်ရပါမယ်ဒုတိယအချက်ကတော့အမေရိကန်နိုင်ငံသားဖြစ်တဲ့သက်တမ်းက6နှစ်ထဲမနည်းရှိရမယ်ဆိုရနဲ့တတိယအချက်ကတော့ကိုယ်အရွေးခံမဲ့အချိန်အရွေးခံမဲ့ပြည်နယ်မှာနေထိုင်သူဖြစ်ရမယ်ဆိုတာတွေပဲဖြစ်ပါတယ်ဒါကြောင့် American ပြည်အောင်စုမှာမမွေးဖွားတဲ့သူတွေလည်းအထက်လွှတ်တော်အမတ်ဝင်ရောက်ရှင်ပြိုင်နိုင်ကြတာပါ House လို့ခေါ်တဲ့အောက်လွှတ်တော်မှာ House of Representative အောက်လွှတ်တော်ကိုစားပြုအမတ်အနေနဲ့ဝင်ရောက်ရှင်ပြိုင်အရွေးခံမဲ့သူတွေအတွက်ကလည်းအခြေခံဥပဒေအရကိုက်ညီရမယ့်အချက်၃ချက်ပါပဲပထမအချက်ကအရွေးခံမဲ့သူဟာအနည်းဆုံးအသက်25နှစ်ပြည့်ပြီသူဖြစ်ရပါမယ်ဒုတိယအချက်ကအမေရိကန်နိုင်ငံသားအဖြစ်သက်တမ်း9နှစ်ရှိပြီသူဖြစ်ရမှာပါ။တတိယအချက်ကတော့ကိုနေထိုင်တဲ့ပြည်နယ်မှာပဲကိုစားပြုရှင်ပြိုင်အရွေးခံရမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်အောင်စုမှာသမရဒုသမရအထက်လွှတ်တော်အမတ်အောက်လွှတ်တော်ကိုစားပြုအမတ်စတဲ့အစိုးရတရက်မှာအရေးပါတဲ့တာဝန်ယူမဲ့သူတွေအတွေ့အသက်အရွယ်နဲ့နိုင်ငံသားဖြစ်မှုကလွဲပြီးကြားမှာလူမျိုးကိုးကွယ်တဲ့ဘာသာပညာအရေးချင်းစတာတွေတော့ကန့်သက်ခွဲခြားသတ်မှတ်ထားတာအခြေခံဥပဒေအရမရှိတာကိုတွေ့ရပါတယ်ရှင
်ဒီလိုရဲ့စနေနေ့ညဘက်အတန်လွင့်စီစဉ်ကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါတော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရတဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။စာရေးသားပို့ကိုလည်းဖိတ်ခေါ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုကျွန်တော်ကပဲတင်ပြပေးပါအောင်မယ်။မြန်မာနိုင်ငံအရေးမှာတရုတ်ပါဝင်နေတာကိုစန့်ကျင်တဲ့အနေနဲ့ British နိုင်ငံမှာမြန်မာအရေးလှုပ်ရှားသူတွေဒီကနေ့လန်ဒန်မြို့တော်နဲ့ Manchester မြို့တွေမှာဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီအကြီးအကဲကိုတရုတ်ဝန်ကြီးချုပ်ကုမင်းမျိုးမှာလက်ခံတွေ့ဆုံခဲ့တာအပြင်စစ်ကောင်စီကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိုတရုတ်ဆိုရကထောက်ခံနေတာနဲ့စစ်တပ်ကိုတိုက်ခိုက်နေတဲ့တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးပြီးတိုက်ပွဲတွေရပ်ခိုင်းနေတာတွေကိုကန့်ကွက်တဲ့အနေနဲ့လန်ဒန်မြို့တော်ကတရုတ်တန်ရုံနဲ့ Manchester ကတရုတ်စစ်ကောင်စီရုံးနေမှာဆန္ဒပြကြတာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာအခုအနိုင်ရထားတဲ့ Donald Trump နဲ့လူသိများတဲ့အီရန်နဲ့ပေါ်အမေရိကန်သတင်းတောက်တယောက်ကိုလုတ်ကြံတက်ပြတ်ဖို့အီရန်ကစီစဉ်ခဲ့တယ်လို့အစိုးရရှေ့နေတွေကဆွဆဲပြောဆိုပါတယ်စီးရဲကာလာကနှစ်ပေါင်း30နီးပါးအရှိန်နဲ့အနောက်ဂျာမနီနိုင်ငံတွေကိုပိုင်းခြားထားတဲ့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာ35နှစ်ပြည့်သွားပါပြီကမ္ဘာပေါ်မှာဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေချိန်ချောက်ခံနေရချိန်မှာလွတ်လပ်မှုရဲ့ပြယုတ်ဖြစ်တဲ့ဘာလင်တိုင်းကြီးဖြိုချခံခဲ့ရတဲ့နှစ်ပတ်လည်အခမ်းအနားကိုဂျာမနီနိုင်ငံမှာဒီကနေ့ကျင်းပခဲ့ပါတယ်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ဘလူးချီစတန်ပြည်နယ်တဲကလူစီကားတဲ့မိထားဘူရာယွန်တို့ကမှအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်လူ26ဦးထက်မနည်းသေဆုံးခဲ့ပါတယ်60ကျော်လည်းဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်တန်ရာရသူတွေက10ယောက်လောက်ကတော့စိုးရတဲ့အခြေအနေဖြစ်တယ်လို့ပြည်내အစိုးရပြောရေးဆိုခွင့်ရှိသူကလည်းပြောပါတယ်ပြည်내မြို့တော်မှာယထာအလားစောင့်နေတဲ့သူ100လောက်ရှိတဲ့လူအုပ်ကြားထဲမှာပြင်းပြင်းထန်ထန်ပောက်ကွဲခဲ့တာလို့ပြည်내ရဲတပ်ဖွဲ့တာဝန်ရှိသူအကြီးအကဲကပြောဆိုခဲ့ပါတယ်တရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဆရီဒါဟန်ဒွန်းနဲ့ TM1 တို့ဖြစ်ပါတယ်အခုထုတ်လုပ်ခဲ့တဲ့အတန်လွင့်အစီအစဉ်တွေကို VOA ရဲ့ website နဲ့ Facebook YouTube စာမျက်နှာတွေမှာလည်းတွားရောက်ကြည့်ရှုနိုင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တောင်းဝင်ခဲ့သူဇော်မိုးဇော်ဖြစ်ပါတယ်ဒီနေ့ညဘက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီဖြစ်ပါတယ်တော်ရရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ